to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စု Washington DC VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်အောက်တိုဘာလ1ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီးထိုက်ပါ
ကျွန်တော်အောင်လင်းဦးပါအညာနားဆင်မဲ့တရင်းတွေမှာတော့အမေရိကန်နဲ့ကနေဒါစိုးရတောင်ရှိသူတွေနောက်ဆုံးအချိန်ထိအကျိတ်နဲ့ဆွေးနွေးပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ချက်ကိုကြေညာလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံငရင်နဲ့ဆူနာမီရေလဲနဲ့ခံရတဲ့ဒေသတွေနိုင်ငံတကာအကူအညီကိုလက်ခံဖို့သမ္မတကခွင့်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့တူကြေညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကရိုဟင်ဂျာတွေအတွက်အကူအညီနောက်တစ်ဆင့်ထပ်တိုးဖို့တိုက်တွန်းလိုက်ပါတယ်။
Solutions to this crisis lie in Myanmar. Its root causes, including entrenched discrimination.
ဒီတဲ့နဲ့အတူရခိုင်ပြည်ပခအပေါ်နိုင်ငံတကာရဲ့အယူအဆအလွဲတွေလို့ပြောဆိုလိုက်တဲ့ပြည်တော်စုဝန်ကြီးဦးကျော်တင်နဲ့ဆွေးနွေးထားတာကိုလည်းနားဆင်ရပါမယ်။ဝါဒေတာတွေကခရီးရန်ဖျားချောင်းတွေသာသနာပြုတွေအပေါ်နှိပ်ကွပ်မှုတွေအပေါ်စိုးရိမ်ချက်ဒေါ်လာဈေးကစားလို့ဆိုပြီးအေးအေးယူခံရသူတွေအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ကြေညာပေးကြပါအောင်ရှင
်အမေရိကန်နဲ့ကနေဒါစိုးရတောင်ရှိသူတွေနောက်ဆုံးအချိန်ထိအကျိတ်နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရှိခဲ့ကြောင်းကြေညာလိုက်ပါတယ်အမေရိကန်ကနေဒါမက္ဆီကိုသုံးနိုင်ငံကြားအသစ်ချုပ်ဆိုလိုက်တဲ့ USMCA သဘောတူညီချက်အသစ်ကိုတော့နှစ်ပေါင်းဆက်လောက်တည်တန်းရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာအစားထိုးသွားမှာပါနှစ်စဉ်ကုန်သွယ်မှုပမာဏဒေါ်လာ1.2 trillion လောက်ရှိမဲ့သဘောတူညီချက်အသစ်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကနေဒါမက္ဆီကိုသမ္မတတို့ရပ်ပေါင်း60တွင်လက်မှတ်ရေးထိုးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်သမ္မတထရန့်ကတော့သဘောတူညီချက်ရရှိခဲ့တဲ့အပေါ် Twitter လူမှုကွန်ရက်ကနေဒီနေ့ပဲချီချူးစကားပြောကြလိုက်ပြီးအရင် NAFTA စာချုပ်မှာပါတဲ့အားနည်းချက်တွေကိုဖြည့်ဆည်းပြီးသုံးနိုင်ငံစလုံးအတွက်အကြီးအကျယ်အကျိုးရှိမဲ့စာချုပ်ဖြစ်တယ်လို့ပြောဆိုခဲ့တာပါသမ္မတထရန့်ကသူအနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်မှာအဓိကကျတဲ့မူဝါဒတစ်ခုဖြစ် NAFTA ကုန်သွယ်ရေးစာချုပ်အပေါ်အကြီးအကျယ်ဝေဖန်မှုပါတယ်1994ခုနှစ်မှာစတင်အသက်ဝင်ခဲ့တဲ့ NAFTA သဘောတူညီချက်ကြောင့်အမေရိကန်မှာအလုပ်ကိုင်နေလက်လွတ်ဆုံးရှုံးခဲ့ရတဲ့အတွက်အဆိုးအဆုံးစာချုပ်တစ်ခုဖြစ်တယ်လို့ဝေဖန်ပြောဆိုခဲ့တာပ
ါတရားရုံးချုပ်တရားသူကြီးအဖြစ်အမည်စီးရင်တင်သွင်းခံထားတဲ့ Brett Kavanaugh ကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကစုံစမ်းစစ်ဆေးနေတဲ့လုပ်ငန်းတွေမှာအသေးစိတ်စီမံခန့်ခွဲနေတာမရှိတဲ့အကြောင်းသမ္မတအင်ဘီရောကပြောဆိုလိုက်ပါတယ်တိုက်ခန့်ဒီမိုကရက်ကိုစလတချို့ကတော့စုံစမ်းစစ်ဆေးရမယ်ဘောင်ကျင်းလုံးနဲ့ဆိုပြီးတော့စိုးရိမ်နေကြပါတယ်စုံစမ်းစစ်ဆေးမှုအတွက်တတ်မှတ်ချက်တွေနဲ့စီကံဘောင်တွေကိုအထက်လွှတ်တော်ကညွန်ကြားဖို့အင်ဘီရောဥရရေးရအတိုင်းမင်္ဂန်ကခွင့်ပြုထားကြောင်းတရားသူကြီးကက်ဗနက်ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားတာခံခဲ့ရကြောင်းဒေါက်တာခရစ်စတင်းဘလက်စီဖိုးရဲ့ဆက်ဆွဲချက်ကိုစုံစမ်းနေတဲ့ FBI ရဲ့လုပ်ငန်းတွေကိုညှိနှုံးပြီးအင်ဘီရောပြောခွင့်ရဆာရာဟက်ခဘီဆန်ဒါစ်ကမနေ့တုန်းကပဲ Fox News သတင်းဌာနကိုပြောဆိုလိုက်တာပါတရားသူကြီးကက်ဗနက်နဲ့ဒေါက်တာဖို့တိုနှုတ်လုံးကတော့ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲအထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာတရားစီထွက်ဆိုခဲ့ကြတာပါဒေါက်တာဖို့ကတော့စေတောတအရွယ်1982ခုနှစ်တုန်းကလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့တဲ့သူဟာကက်ဗနော့ဖြစ်တာရာနှုန်းပြည့်တရားကြောင်ထွက်ဆိုသွားခဲ့ပေမဲ့တရားသူကြီးကက်ဗနော့ကတော့ဆွဆွဲချက်တွေကိုဒေါသရကြီးညှင်းဆန်ခဲ့ပါတယ်။တရားရေးကော်မတီရဲ့ပန်ကြားချက်အရသမ္မတဒေါနယ်ထရန့်ကဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမှုအသစ်တွေလုပ်ဖို့ပြီးခဲ့တဲ့တောက်ကြာနေ့ကပဲညွှန်ကြားခဲ့ပါတယ်။သမ္မတထရန့်အစိုးရနဲ့ကက်ဗနော့ကိုအချင်းချင်းနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေလုပ်ခဲ့ပြီးလို့ပြောနေတဲ့ Republican Party တို့ရဲ့သဘောတူညီချက်နဲ့စုံစမ်းစစ်ဆေးမှုအသစ်တွေပြန်လုပ်ဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။အထက်လွှတ်တော်တရားရေးကော်မတီကထိတ်တန့်ဒီမိုကရက်အမတ် Dianne Feinstein ကတော့စုံစမ်းစစ်ဆေးမှုအသစ်အတွက်သမ္မတရဲ့ညွှန်ကြားချက်မိတ်တူတဆောင်ပေးဖို့အင်ဂျီရောနဲ့ FBI ကိုတောင်းခံထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကငရေနဲ့ဆူနာမီရေလိုင်းတံခံခဲ့ရတဲ့ဆူလာဝေစီကျွန်းအလယ်ပိုင်းဒေသတွေနိုင်ငံတကာအကူအညီတွေကိုလက်ခံဖို့သမ္မတဂျိုကိုဝီဒိုတို့ကခွင့်ပြုလိုက်ပါတယ်။သမ္မတရဲ့ဆုံးဖြတ်ချက်ကတော့အင်ဒိုနီးရှားနိုင်ငံရင်းနှီးမြှုပ်နှံမှုညှိနှိုင်းဆောင်ရည်ပုတ်ဖွဲ့ဥက္ကဋ္ဌသောမတ်စ်လမ်ဘော့ဒီနေ့မနေ့ပဲ Twitter လူမှုကွန်ရက်ကနေကြေညာလိုက်တာပါ။ကပေးတံဆူဆုံးခံခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်ကပါလူမျိုးမှာဒီနေ့အစောပိုင်းထိအာဏာပိုင်တွေအတည်ပြုထားတဲ့တည်ဆောက်သူရေထွက်ကတော့144ယောက်ထိရှိပါတယ်။ လံဝေးရဲ့နေရာတွေကိုရောက်ဖို့ကိစ္စရေးတွေဆက်လက်ကြိုးပမ်းနေဆဲဖြစ်တာကြောင့်တောက်ချန်နေကငရင်းနဲ့ဆူနာမီရေလိုင်းတဲ့ကြောင့်တည်ဆုံးသူရေထွက်ထောင်ချီရှိမှာကိုလည်းအာဏာရှင်တွေစိုးရိမ်နေတာပါကပေးတဲ့တင်ပြတဲ့နောက်လေရင်ခွင့်ဟာသုံးမရလောက်ဖြစ်ခဲ့ရသလိုဒါပိစိတ်ကိုအများစုလည်းရက်ဆိုင်နေပြီးလမ်းတွေလည်းပျက်စီးကုန်ပါတယ်ကြည့်မှာလေအပျက်စီးပိုင်းစားတွေကိုရှင်းလင်းနိုင်မှုဆယ်ရည်ရည်ကြီးအရေးကြီးလိုအပ်နေတဲ့အကြောင်းလဲမနေ့တုန်းကကပေးတန်တဲ့ဒေသကိုတွားရောက်ကြည့်ရှုရမှာသမနာဝီဒိုတို့ကပြောဆိုခဲ့တာပါဒီလောက်ဆိုးရတဲ့ပြည်မျိုးကြုံရမယ်လို့မျှော်လင့်မထားသလိုအရေးကြီးဆောင်းဆရာတွေအများပြားရှိနေတာနားလည်ပေမဲ့တတလုံးမဖြစ်တန်သေးတဲ့အခြေအနေမျိုးတွေရှိနေတဲ့အကြောင်းဒေသခံတွေအတွက်ဆူတောင်းပေးနေပြီးစိတ်ရှိကြဖို့လဲတိုက်တွန်းခဲ့ပါတယ်အရေးပေါ်လုပ်ငန်းတွေအတွက်တာဝန်ပေးထားတဲ့စစ်သားတွေမနာတဲ့အလုပ်လုပ်နိုင်အောင်အသင့်ပြင်ထားဖို့လဲသမနာကပြောဆိုခဲ့တာပါပြီးခဲ့တဲ့တောက်ချန်နေကပြင်းရ 9.5 ရှိရဲ့ငရင်ကြောင်းနောက်ဆက်တွဲ6မီတာလောက်အထိမြင့်တဲ့ဆူနာမီရေလမ်းတွေဖြစ်ပေါ်ခဲ့ပြီးပါလူမျိုးနဲ့ဒွန်ဂလာမျိုးတွေမှာကပ်ဘေးဒဏ်ကြီးကြီးခံခဲ့ရတာလည်းဖြစ်ပါတယ
်။ဆီးရီးယားနိုင်ငံမှာရှိတဲ့စစ်သွေးကြွတွေကိုဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အီရန်တော်လှန်ရေးတပ်ကဒီကနေ့မှပြောကြားလိုက်ပါတယ်။အဲ့ဒီစစ်သွေးကြွတွေကအဘတ်မြို့မှာပြုလုပ်ခဲ့တဲ့စည်ပြအခမ်းအနားကိုမကြသေးခင်ကတိုက်ခိုက်ခဲ့ကြပြီးတော့ဒီတိုက်ခိုက်မှုကြောင့်လူ25ယောက်သေဆုံးပြီးတော့65ယောက်လည်းဒဏ်ရာရခဲ့ပါတယ်။အဘတ်မြို့မှာအကြမ်းဖက်တိုက်ခိုက်ခဲ့တဲ့သူတွေရဲ့ Euphrates မြစ်အရှေ့ဘက်ခြမ်းမှာရှိတဲ့ဌာနချုပ်ကိုပြီးခဲ့တဲ့မိနစ်ပိုင်းအတွင်းငါအီရန်ဒေါ်လာရေးအဆောင်တက်ကပယ်ထိန်ဒုံးကြီးတွေနဲ့တိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့အင်တာနက်စာမျက်နှာကနေပြောကြားခဲ့ပါတယ်ခနဦးသတင်းပေးပို့ချက်တွေအရတော့အဘတ်အကြမ်းဖက်တိုက်ခိုက်မှုမှာတာဝန်ရှိတဲ့ Deferi စစ်သွေးကြောနဲ့ခေါင်းဆောင်တွေအများပြားတေဆုံးတယ်ရတာရှိတယ်လို့ဆိုပါတယ် Deferi စစ်သွေးကြောဆိုတာကတော့ Sunni နဲ့ IS စစ်သွေးကြောအဖွဲ့တွေကိုအီရန်နိုင်ငံဘက်ကညှိနှွမ်းတာဖြစ်ပါတယ်အီရန်ဒေါ်လာရေးအဆောင်တက်တွေဘက်ကကီလိုမီတာ850နဲ့800လောက်အထိအသီးသီးပြတ်ခတ်နိုင်တဲ့ Zofa ဟာနဲ့ Guam ဒုံးကျည်တွေကိုတုံးခဲ့တယ်လို့ First သတင်း Agency ကပြောပါတယ်Iran Iraq စစ်ပွဲကိုဂုံပြူတဲ့နှစ်ပတ်လည်ဆေးပြအခမ်းအနားကိုဘသူကတိုက်ခိုက်တာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Iran ကတော့ဒီတိုက်ခိုက်မှုဟာ Arab ခွဲထွက်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်လိုက်ပြီးတော့ IS စစ်သွေးကြွတွေကတော့ဒါကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့တင်းလာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပသမဂ္ဂ EU နဲ့မြောက်အတ္တိတ်စစ်စာချုပ်ဖွဲ့ NATO ဖွဲ့ဝင်ဖြစ်ဝင်ခွင့်ရအောင်မက်ဆီဒိုးနီးယားနိုင်ငံနေနဲ့အမည်ပြောင်းတဲ့လုပ်ငန်းစဉ်ဆက်လက်ဆောင်ရွက်သွားဖို့ EU နဲ့ NATO တာဝန်ရှိသူတွေတိုက်တွန်းလိုက်ကြပါတယ်။နိုင်ငံရေးခေါင်းဆောင်တွေအားလုံးဆုံးဖြတ်ချက်ကိုလေးစားပြီးအမြန်ဆုံးတာဝန်ယူ80ဆောင်ရွက်ကြဖို့နဲ့နိုင်ငံရေးပါတီတွေတညီတညွတ်တဲ့ကြိုးပမ်းကြဖို့ EU တွေ့ချက်ရေးဆိုင်ရာကော်မရှင်နာမင်းကြီးဂျိုဟန်းဆန်းက Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။နေထိုးတွင်မှုချုပ်ရန်စတိုဒန်ဘတ်ကလည်းနိုင်ငံရေးကောင်းဆောင်တွေအားလုံးနဲ့ပါတီတွေအပြုသဘောကျိုးပမ်းကြဖို့တမိုင်းဝင်အခွင့်အလမ်းတရက်ကိုအရယူကြဖို့တိုက်တွန်းလိုကြောင်းပြောဆိုလိုက်ပါတယ်။နေထိုးဘက်ကတကားပွင့်ထားပေမဲ့မက်ဆီဒိုးနီးယားနိုင်ငံဘက်ကစော်ဝဲဆရာတွေရှိရာပြည်ပြအောင်လုပ်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားကြတာပါ။အမည်ပြောင်းရေးလုပ်ငန်းစဉ်အကောင့်ထဲပေါ်ဖို့အမေရိကန်ပြည်ထောင်စုကလည်းတိုက်တွန်းခဲ့ပါတယ်။နိုင်ငံရေးကောင်းဆောင်တွေပါတီဆွဲမထားဘဲပူးပေါင်းစော်ဝဲကြဖို့တိုင်းပြည်နာကတ်တွေတမိုင်းဝင်အခွင့်အလမ်းကိုလက်လွတ်မခံကြဖို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဟက်တာနော်ရက်ကပြောဆိုခဲ့တာပါ။ယူကော့ဘွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရမက်ဆီဒိုးနီးယားနိုင်ငံရဲ့အမည်ကိုမြောက်ပိုင်းမက်ဆီဒိုးနီးယားဖြစ်အမည်စစ်ပြောင်းလဲဖို့လူလူဆန္ဒခံယူရမှာ90ရာခိုင်နှုန်းကျော်ကထောက်ခံခဲ့ပေမဲ့မဲပေးခွင့်ရှိသူအရေးအတွက်ရဲ့၃ပုံတစ်ပုံသာမဲပေးခဲ့တာဖြစ်ပါတယ်။ကော်မရှင်ကတော့မဲပေးခွင့်ရှိသူအရေးအတွက်90ရာခိုင်နှုန်းမကျော်ရင်မဲရက်လက်ကိုပယ်ဖျက်မှာဖြစ်တဲ့ကြောင်းလူလူဆန္ဒခံယူဝဲမတိုင်ခင်နှစ်ရက်လုံမှာပဲပြောဆိုထားတာပါ။
ဣရန်နိုင်ငံမှာကာကဒေတာမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ပါလီမန်ရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တယ်လို့ဣရန်နိုင်ငံရဲ့ကိုပိုင်အုပ်ချုပ်ခွင့်ရကာဒစ်ဂျန်ဒေတာရဲ့အဓိကပါတီကြီးတစ်ခုကပြောကြားလိုက်ပါတယ်အမတ်နေရာ112နေရာအတွက်ကိုယ်စားလှယ်လောင်း800လောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့မဲပေးသူအရေးအတွက်ကတော့အလဲလက်သာရှိခဲ့ပါတယ် PUK ပါတီကတော့သူတို့ရဲ့အဓိကပြိုင်မဲ့ဖြစ်တဲ့ KDB ပါတီဟာသူတို့ထိန်းချုပ်တဲ့ခရိုင်တစ်ခုမှာမဲမတမာမှုတွေလုပ်ခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့သူတို့အနေနဲ့ဒီရွေးကောက်ပွဲရလဒ်ကိုလည်းလက်မခံနိုင်ဘူးဆိုပြီးတော့ VOA ကိုပြောပါတယ်။တချိန်တည်းမှာပဲ KTB ပါတီကလည်း PUK ပါတီဟာအဲ့ဒီမျိုးနှစ်ခုမှဖြစ်ခဲ့တဲ့မဲမတမာမှုတွေရဲ့နောက်ခွဲမှာရှိနေတယ်ဆိုပြီးတော့ပြန်လည်ဆွဆွဲလိုက်ပါတယ်။ယူရိုနိုင်ငံမှာရှိတဲ့ကတ်လူမျိုးအတော်များများကတော့အတိအကျလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ယက်တီခြင်းနေကြပြီးတော့ IS အစွန်းရောက်တွေကိုတိုက်နေတဲ့ American ဦးဆောင်တဲ့ညောင်မောင်းတပ်ဖွဲ့မှာ အဓိကအခန်းကဏ္ဍကနေပါဝင်နေတာကသူတို့ရဲ့ရည်မှန်းချက်ကိုဖြစ်လာစေဖို့အတွက်အထောက်အကူပေးနိုင်လိမ့်မယ်ဆိုပြီးတော့လည်းမျှော်လင့်နေကြပါတယ်။ဒါမဲ့လည်းပြီးခဲ့တဲ့နှစ်ကပြုလုပ်ခဲ့တဲ့လွတ်လပ်ရေးအတွက်လူမှုဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ဣရတ်ဘိုလ်အစိုးရကကြေညာခဲ့ပြီးတော့ကတ်ဒေသကိုလည်းဣရတ်တပ်ဖွဲ့တွေဆီလွတ်ခဲ့ပါတယ်ခင်ဗျာ
။ဒီနေ့နိုဘယ်ဆေးသိပ္ပံပညာဆုရှင်တွေဖြစ်ကင်ဆာရောဂါကုသနာမြေနီးလန်းတွေကိုရှာဖွေခဲ့ကြတဲ့အမေရိကန်ပြည်သူ Texas Tech သူက James Ellison နဲ့ဂျပန်နိုင်ငံ Kyoto Tech သူကတဆုကိုဟွန်ဂျိုတို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။ကင်ဆာရောဂါကုသရမှာလူခန္ဓာကိုယ်ထဲကခုခံဆွမ်းအားစနစ်ကိုထိ ंछ ုပ်အသုံးပြုနိုင်မဲ့နီးလန်းတွေရှာဖွေတွေ့ရှိတဲ့အတွက်ဆုချီးမြှင့်မှုဆုံးဖြတ်တာဖြစ်ကြောင်းလည်းဆွေးနွေးနိုင်ငံ Stockholm မြို့က Carolinska Tech သူ Nobel ဆေးပညာဆုရွေးချယ်ရေးဘက်ကကြေညာလိုက်တာပါ။ Texas Tech သူဘာမောက်က Ellison နဲ့ Kyoto Tech သူကဘာမောက်ကဟွန်ဂျိုတို့နှုတ်ကသူတို့ရဲ့သုတေသနလေးလာမှုတွေအတွက်အာရှတဲ့ရဲ့နိုဘယ်ဆုဖြစ်တင်စားခေါ်တဲ့တန်ဆုကို2014ခုနှစ်မှာရရှိထားသူတွေလည်းဖြစ်ပါတယ်။သူတို့လေးလာတွေ့ရှိတဲ့ကုသနီးမှာတော့လူခန္ဓာကိုယ်ထဲမှာရှိတဲ့ခုခံဆွာစနစ်ကဆဲတွေဖြင့်ကင်ဆာဆဲတွေကထွက်လို့တဲ့ပရိုတိန်းတက်တွေကိုရှာဖွေရွေးချယ်ပြီးခုခံဆွာစနစ်ကနေကင်ဆာကိုအမြင့်ဆုံးပြင်ပထားတိုက်ဖြတ်နိုင်မှုရည်ရွယ်ထားတာပါ။
တောင်နဲ့မြောက်ကိုရီးယားနိုင်ငံသားမှာဖိခဲ့လာကရရှိခဲ့တဲ့တင်မမှုရှော့ချရေးသဘောထူညီချက်အရနိုင်ငံတပ်ဖွဲ့တွေနဲ့ကျောင်းကျင်သူတွေဟာနေဆက်တလျှောက်ကမိုင်းတွေကိုစတင်ဖယ်ရှားနေပြီလို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်မှာပြောကြားလိုက်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားတပ်တွေကဒီစီမံကိန်းကိုစတင်လှုပ်ဆောင်ခြင်းရှိမရှိဆိုတာကိုမြောက်ကိုရီးယားဘက်ကတော့ချက်ချင်းအတည်ပြုပြောဆိုတာမရှိသေးပါဘူး။ဒီစီမံကိန်းကိုလှုပ်ဆောင်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ပြောင်းရွှေ့မှာတွေ့ဆုံတဲ့သဘောတူထောက်ခံခဲ့ကြတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ကြေညာချက်မှာတော့ GSA လို့ခေါ်တဲ့နိုင်ငံပူးတွဲလုံခြုံရေးနယ်မြေတွင်းကမြေမြိုင်ပိုင်းတွေအားလုံးကိုရက်20အတွင်းမှာဖယ်ရှားပစ်ဖို့သဘောတူခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွှင့်ဦးနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။ရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေဆောင်ရွက်ခဲ့ပြီးအခုအချိန်မှာတော့နောက်တစ်ဆင့်တူပြီးဂျာကာလာအစီအမံအတွက်ကူညီထောက်ပံ့ရင်းနှီးမှုတွေလိုအပ်နေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောလိုက်ပါတယ်။ဒုက္ခသည်တွေနေရက်ပြန်ရည်အတွက်မြန်မာအစိုးရနဲ့သဘောတူထားတဲ့အတိုင်းကနဦးအဆင့်လေးလာဆန်းစစ်မှုတွေလုပ်နေပြီးမကြခင်ဒုတိယအဆင့်ကိုဆက်ရတော့မယ်လို့လည်းမြန်မာအစိုးရကိုသတိပေးလိုက်ပါတယ်။ဒီအကြောင်းတွေကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါရှင်
။ကမ္ဘာ့ဟောင်းမှာရှိတဲ့ဒုက္ခသည်အကျပ်တဲတွေအတွက်ဖြေထုတ်ရမှာနိုင်ငံတွေအားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူသားချင်းစာနာကူညီရေးပူးပေါင်းဆောင်ရွက်မှုတွေကဒုက္ခသည်တွေအတွက်ထိရောက်တဲ့အကူအညီဖြစ်စေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကယူအန်အစီအာရဲ့နှစ်ပတ်လည်အမှုဆောင်စည်းဝေးအဖွဲ့မေကုံမှာပြောဆိုသွားတာပါလူသားတွေရဲ့အသက်ကိုကယ်တင်မှုအတွက်လူသားချင်းစာနာကူညီရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်တာဟာဘလောက်အရေးပါတယ်လဲဆိုတာကိုရိုဟင်ဂျာဒုက္ခသည်အကြက်တဲဖြစ်ကပြခဲ့တယ်လို့ကုလသမဂ္ဂမဟာမင်းကြီးကဥပမာပေးပြီးတော့ထောက်ပြခဲ့ပါတယ်မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်မလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာ9သိန်းနီးပါးကိုဒေသခံတွေအကူအညီနိုင်ငံတကာရဲ့အကူအညီနဲ့ကုလသမဂ္ဂဘက်ကအရေးပေါ်တုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
The massive outflow of refugees into Bangladesh last year called for an all of UNHCR response.
ဒုက္ခသည်လုံရင်းလိုက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မနစ်တုန်းကပြေးဝင်ခဲ့ကြအောင် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအရေးပေါ်တုံ့ပြန်ကင်တွယ်ကူညီရေးတွေဆောင်ရွက်ခဲ့ရပါတယ်။ပြောလို့တော့မရတဲ့အခက်အခဲတွေစိတ်တန်ရတန်ချက်တွေရပ်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာလူတစ်ယောက်ဖြစ်အနေဆုံးလိုအပ်ချက်တွေတော့မရတဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်။ဒေသခံတွေဟာစာနာကိူးနာစိအဖြစ်နဲ့ဒီဒုက္ခသည်တွေကိုကနဦးကူညီပေးကြပါတယ်။မတော်ရသည်ဝင်လာတဲ့အတူဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူသားချင်းစာနာမှုကူညီမှုအဖွဲ့တွေပြည်ရင်းပြည်ပအစိုးရမှတဲ့အဖွဲ့စည်းတွေဒုက္ခသည်တွေကိုယ်တိုင်နဲ့အတူအရေးပေါ်ပြင်ဆင်ဆောင်ရွက်မှုတွေလုပ်ခဲ့ပါတယ်။ဒါဟာအတော့အောင်မြင်မှုရှိရလို့ဆိုရမှာပါ
။တစ်ချိန်တည်းမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးပြီးတော့ဒုတိယဆင့်ကိုအခုဆောင်ရွက်ရတော့မယ့်အနေအထားရောက်နေပြီလို့ဆိုရတယ်။ဒါပေမဲ့လည်းဒီပြဿနာရဲ့အဖြစ်ကိုတကယ်ထုတ်ပေးရမယ့်သူကတော့မြန်မာအစိုးရအပေါ်မှာတည်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပါတယ်
။ But solutions to this crisis lie in Myanmar. Its root causes including entrenched discrimination.
ဒီဝင်ကြချက်တဲ့ပတ်သက်လို့ဖြေကားတော့မြန်မာနိုင်ငံပေါ်တည်နေပါတယ်။လူမျိုးရေးဘာသာရေးခွဲခြားဆက်ဆံရေးနိုင်ငံသားရပိုင်ခွင့်ငင်းပယ်ခံရတာနဲ့တခြားဖွံ့ဖြိုးရေးနိုင်ငံမှုတွေဟာအဓိကအကြောင်းရင်းတွေဖြစ်ပြီးဒါကိုကန့်တွယ်ဖြေရှင်းရပါလိမ့်မယ်။မြန်မာဆွေရမှာဒီတာဝန်ရှိပါတယ်
။ဒုက္ခသည်တွေနေရပြန်ရေးမစခင်ဂျာကာလာဖြစ်နေတော့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရောဒေသခံလူမှုအတိုင်းအဝိုင်းအတွက်ပါအခြေခံဖွံ့ဖြိုးမှုတွေဖြစ်စေမဲ့စီးပွားရေးအခွင့်အလမ်းတွေအပါအဝင်အကူအညီတွေလိုအပ်နေတဲ့အကြောင်းကုလသမဂ္ဂမင်းကြီးကဒီအဖွဲ့ဝင်နိုင်ငံတွေကိုသတိပေးပါရတယ်။ ဒီအတွက်ကမ္ဘာပံနဲ့အာရှဘူမိဝေးပံတွေရဲ့အကူအညီတွေကိုကျေးဇူးတင်တဲ့အကြောင်းဆိုပါတယ်ဒါပြင်ရန်ဂျာတွေကိုအကူအညီပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်ဒေသခံတွေလိုမျိုးဒုက္ခသည်တွေကိုလက်ခံကူညီသူတွေရဲ့အခန်းကဏ္ဍအရေးပါမှုကိုလည်းသူကထည့်သွင်းပြောသွားပါတယ်မြန်မာနိုင်ငံထဲမှာကြံ့နေခဲ့တဲ့ရန်ဂျာတွေနဲ့ပတ်သက်လို့လည်းသူတို့ကိုဒေသအတွင်းမှာလွတ်လပ်စွာသွားလာခွင့်ပေးဖို့တိုက်တွန်းသွားပါတယ်နိုင်ငံတကာကရန်ဂျာလို့သုံးနေပေမဲ့မြန်မာဆွေရကတော့သူတို့ကိုဒီရခိုင်ပြည်နယ်တွင်းကမွတ်စလင်တွေလို့ပဲသုံးပါတယ်ဒါပြင်အာဏာပိုင်တွေအနေနဲ့ရခိုင်နဲ့ပါတီရှိကြံရှိနေတဲ့ဒီမွတ်စလင်တွေရဲ့လူညိုရင်းနဲ့စောင့်နေရတဲ့အကူအညီတွေပေးထားတယ်လို့လည်းမြန်မာဘက်ကဆိုပါတယ်။ကုလသမဂ္ဂနဲ့ပူးပေါင်းဆောင်တဲ့အပိုင်းမှာတော့ကုလသမဂ္ဂကနဦးစမ်းစစ်လေးလာရေးအဖွဲ့လေးတွေအနေနဲ့ဒေသတွင်းသွာလာရေးအကန့်အသတ်တွေရှိတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောပြီးမြန်မာဆွေဘက်ကတော့ဒီအဖွဲ့တွေကိုသူတို့လွတ်လပ်နဲ့ဆောင်ခွင့်ပေးထားတယ်လို့တုံ့ပြန်ထားပါတယ်။အောက်တိုဘာလ၁ရက်နေ့ကနေပြီးတော့၅ရက်နေ့ထိကျင်းပမယ့် UNHCR နှစ်ပတ်လည်အမှုဆောင်စည်းဝေးကိုမြန်မာနိုင်ငံအနေနဲ့တော့ဒီပြောင်စုဝင်ကြီးဒေါက်တာဝင်းမြတ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မယ်လို့သိရပါပါတယ်ခင်ဗျာ
ကိုသားညုံဦးစူးစီးတင်ပြခဲ့တာပါရှင်တဆက်ထဲမှာပဲပြည်တော်စုဝင်ကြီးဦးကျော်တင်ရဲ့ရခိုင်ရေးပြောဆိုချက်တချို့ကိုလည်းတင်ပြပေးခြင်းပါတယ်မလေးရှားဝင်ကြီးချုပ်မဟာတရားမိုဟာမက်အနေနဲ့ပြည်တွင်းမွတ်စလင်အတိုင်းအဝိုင်းဖိအားကြောင့်ရိုဟင်ဂျာဒုက္ခသည်အရေးပြစ်တင်ဝေဖန်နေတာဟာတီးခြားရည်တည်ချက်ဖြစ်ပြီးအာဆီယံနိုင်ငံတွေကရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်အရေးယူလိုက်ရင်အကျက်တဲတွေပြေလည်သွားလိမ့်မယ်လို့နိုင်ငံအတော်များများကလွဲမှားစွာယူဆနေကြတယ်လို့လည်းဝန်ကြီးဦးကျော်တင်ကသုံးသပ်ပါတယ်အဲ့ဒီလိုအရေးယူဖို့ဖိအားပေးနေတာတွေကြောင့်ပြည်တွင်းအခြေအနေတင်းမာနိုင်ပြီးပူပေါင်းဆောင်ရွက်ရေးခက်ခဲသွားစေနိုင်တယ်လို့လည်းဆိုပါတယ်ဒေါခင်ဆိုးဝင်းကဝင်းကြီးဦးကျော်တင်ကိုတီးသန့်တွေ့ဆုံမေးမြန်းထားပါတယ်ရှင
်ညီမအရင်နဲ့ပတ်သက်လာလို့ရှိရင်ပေါ့ဒီအာဆီယံနိုင်ငံတွေကပေါ့မြန်မာနိုင်ငံဘက်ကနေပြီးတော့ဟိုကုအဖွဲ့ဝင်နိုင်ငံအချင်းချင်းအင်းလေးချင်းနိုင်ငံချင်းချင်းအနေနဲ့ရည်တည်ရိုင်းပင်းရည်တည်ကြတာရှိပါတယ်ဒါပေမဲ့ဒီမလေးရှားနိုင်ငံအနေနဲ့ပေါ့မလေးရှားနိုင်ငံဝင်းကြီးချုပ်ဒီမဟာဒီယာမိုဟာမက်ဆိုတာလည်းအမြဲတမ်းမှနာမည်ကြီးတဲ့ပုဂ္ဂိုလ်ကြီးပါမြန်မာအရေးမှာဆိုရင်သူအမြဲတမ်းတိုက်တွန်းအားပေးခဲ့တာပါမြန်မာနိုင်ငံအာဆီယံအသင်းဝင်ဖြစ်ရေးမှာဆိုရင်သူကဦးဆောင်ပြီးတော့ကိုတိုက်တွန်းခဲ့တဲ့လူတစ်ယောက်လည်းဖြစ်ပါတယ်ဒါပေမဲ့အခုဒီရခိုင်ရေးမှာဒီဒုက္ခတဲ့အရေးမှာကြတော့သူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အတော်လေးကိုပြင်းပြင်းထန်ထန်ဝေဖန်သွားတာကြားလိုက်ရပါတယ်ဒီဟာနဲ့ပတ်သက်ပြီးတော့ဒီမလေးရှားနိုင်ငံရဲ့ရည်တည်ချက်ပေါ့လေဝင်းကြီးဘယ်လိုများသဘောထားပါလဲရှင
်ကျွန်တော်ထင်တယ်မလေးရှားနိုင်ငံကတော့သူတို့ရှိမှာမွတ်စလင် community လည်းများတယ်သူတို့နိုင်ငံရဲ့ဒီ constitution တွေရဲ့ဖိအားပေးမှုလည်းများတဲ့အတွက်ဒီလိုပြောရလို့ယူဆပါတယ်ကျွန်တော်အာဆီယံအပြည့်မှာတော့အခုချိန်ထိထုတ်ပြန်တဲ့ထုတ်ပြန်ချက်တွေပါတယ်အမှကျွန်တော်တို့ကတော့အပြုသဘောဆောင်တဲ့အဲရှုတော့ငါပဲကျွန်တော်တဲဝင်ထုတ်ပြန်ပါတယ်အခုလိုပြောကြတာကတော့သူ့ရဲ့တိကျသူ့ရဲ့အာဆီယံရဲ့ရည်တည်ချက်မဟုတ်ဘဲနဲ့အာဆီယံနိုင်ငံတနေနိုင်ငံရဲ့သူ့ရဲ့သဘောထားအနေနဲ့ပြောကြရင်းဖြစ်တယ်လို့ယူဆပါတယ်အဲ့တော့ကျွန်တော်တို့လည်းအာဆီယံဆိုတာကတော့ပြဿနာရှိလို့ရှိရင်ဟိုတရားအပြန်လန်လေးစားမှုယုံကြည်မှုနဲ့မိသားစုလိုပဲတိုးတိုးတိတ်တိတ်တိုင်မြင်ပြီးတော့ဆွေးနွေးပြောဆိုကြတဲ့အစဉ်လာရှိပါတယ်အဲ့ဒီအစဉ်လာကောင်းတွေကိုထိန်းသိမ်းဖို့လိုအပ်တယ်လို့ယူဆပါတယ်
နောက်ပြီးတော့ဒီကုလသမဂ္ဂထွေထွေညီလာခံကြီးရဲ့ sidelines အဖြစ်နဲ့ပေါ့နော်ဒီ Britain ရဲ့ပြင်သစ်ရဲ့ဒီနိုင်ငံသားရေးဝန်ကြီးတဲ့ကမကထထုတ်ပြီးတော့ဒီရိုဟင်ဂျာကြီးအဆင့်မြင့်ဆွေးနွေးပွဲတစ်ခုလည်းကျင်းပခဲ့တယ်လို့သိရပါတယ်သူတို့ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ရောဝန်ကြီးဘယ်လိုသုံးသပ်လို့ရပါလဲရှင
်မနစ်ကလည်းလုပ်ပါခင်ဗျဒါလည်းဟိုပါပေါ့နော်သူတို့က Britain နိုင်ငံကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ကုလလူညွှန်ရေးကောင်စီမှာ pen holder လို့ခေါ်တာပေါ့နော်သူကအဓိကဥဆောင်နိုင်ငံဖြစ်တဲ့အတွက်ဝန်ကြီးတွေဒီ General Assembly ရောက်နေတုန်းမှာကာလမှသာစုပြီးတော့ဟိုကျင်းပခဲ့တဲ့အစည်းအဝေးဖြစ်ပါတယ်ကျိုးမြတ်ကတော့သူတို့ကလည်းသူတို့သဘောထားတွေဟိုပြောနိုင်တယ်ကျွန်တော်တို့ကလည်းကျွန်တော်တို့လုပ်နေတဲ့သဘောထားတွေကိုပေါ့ရှင်းလင်းပြောကြားနိုင်ခွင့်အနေအထားမျိုးရှိပါတယ်ကျွန်တော်ခံမှားရတော့အစည်းအဝေးမှာတချို့တော်တော်အဲ့ဒီမှာရှိတဲ့ဆွေးနွေးတဲ့လူတချို့တဦးနှစ်ဦးကတော့ဒီ accountability ပေါ့နော်ဒီချိုးဟုတ်တဲ့လူတွေအရေးယူလိုက်လို့ရှိရင်ဒီရခိုင်ပြည်နယ်ကြီးကစေဖြစ်သွားပေါ့နော်လုံခြုံသွားပြီးတော့ပြန်ပို့နိုင်မယ်လို့ဆိုတော့အဲ့လိုယူအလွဲမှားစွာယူဆနေပါတယ်အဲ့လိုအနေထားမျိုးဖြစ်လာလို့ရှိရင်အဲ့လိုပြင်းထန်အရေးယူမှုတွေဖြစ်လာခြင်းဒီပြဿနာကတင်းမာမှုတွေပုံများလာပါလိမ့်မယ်ပြန်သူတို့ထင်တာအရေးယူလိုက်လို့ရှိရင်ဟိုချိုးတယ်လို့အရေးယူလိုက်ရင်ဒီနေရာကြီးကနောက်မချိုးဖောက်ရတဲ့ခါကျစေဖြစ်သွားမယ်အဲ့တော့သူတို့ပြန်ပို့လို့ရမယ်လို့သူတို့တွက်နေကြပါဒါသူတို့အဘဒန်ကိုဟိုပဲ ignorant ဖြစ်တယ်လို့ဆိုရမှာပဲအဲ့လိုမျိုးဖြစ်လာလို့ရှိရင်ပြည်တွင်းက reaction တွေပြင်းထန်လာပြီးတော့နောက်ကျွန်တော်တို့ပူအောင်ဆောင်မှုတွေမရလို့ရှိရင် repetition process လည်းပြပြသွားနိုင်တယ်ကျွန်တော်တို့အစိုးရစီးကြီးကျိုးမဆောင်ရနေတဲ့ဒီအပိုင်းဝန်းတစ်ခုကြာတာဟာတာဖြစ်ရင်ငင်းချမ်းတာတင်းငင်းအေးချမ်းရေဖွံ့ဖြိုးတိုးတက်ရေလုံနေတယ်လုပ်ငန်းတွေလုပ်ရမှာလဲအတားအဆီးတွေဖြစ်လာလိမ့်မယ်နောက်ဆုံးအဆုံး ပြည်တွင်းပြန်လည်တင်းမြတ်ရေးတို့ဒီမိုကရေစီလမ်းကြောင်းတို့မျိုးတို့ဟာဒါသာသူဖြီသွားလိုက်အောင်မျိုးဒီအန္တရာယ်ရှိတယ်ဆိုတော့ကျွန်တော်နားလည်အောင်အားလည်းရှင်းပြပါတယ
်မြန်မာနိုင်ငံကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင်းအရရေးယူကင်တွင်နိုင်မှုတက်တည်မှတ်တမ်းပြုစုရေးအဖွဲ့ဖွဲ့ရေးကုလသမဂ္ဂလူညွေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘလောက်ထိအတိမ်နဲ့ရှိလဲလူခွင့်ရေးကောင်စီရဲ့ဒီခြေလှမ်းဟာမြန်မာနိုင်ငံပေါ်ဘလောက်ထိထိထိရောက်ကင်တွင်နိုင်မလဲဆိုတာကိုတော့လာမယ့်အင်ကာနီညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးမှာပါပေါင်းဆွေးနွေးလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOE ရဲ့တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။နေ့ပြန်အင်္ဂါနေ့ညပိုင်းတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။ဝါကိုပိုင်အုတ်ချုပ်ခွင့်ရဒေတာမှာပြီးခဲ့တဲ့လာတဲ့ခရီးယံဖျားချောင်းနေအပိတ်ခံရပြီးသာသနာပြုတွေကိုထိမ့်သိမ့်နှင်ထုတ်တဲ့လုပ်ရက်တွေကြောင့်မြန်မာနိုင်ငံတွင်းဘာသာရေးလွတ်လပ်ခွင့်ကျဆင်းလာမှာကိုခရီးယံဘာသာဝင်တွေကြားစိုးရိမ်နေကြပါတယ်။ဒီပြဿနာအမြန်ပြေလည်စေရေးအတွက်အစိုးရကဂျားဝင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုကြပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။ UWSA ကဝါတပ်ဖွဲ့ထင်းချုပ်ရအထူးဒေတာတွေကမိုင်းပေါင်နေမြေမှာခရိယံဖျားကြောင်း90ကျော်အပိတ်ခံရပြီးသုံးချောင်းကိုဖြိုချဖျက်ဆီးကခရိယံသာသနာပြုပုဂ္ဂိုလ်အယောက်90ကျော်ကိုထိန်းသိမ်းထားကြောင်းစက်တင်ဘာ25ရက်နေ့စွဲနဲ့လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ UWSA ဝါတပ်ဖွဲ့ရဲ့ဒီလှုပ်ရက်ဟာအဲ့ဒီဒေသမှာရှိတဲ့ခရိယံအသင်းတော်တွေကိုနိုင်ငံခြားကထောက်ပံ့မှုတွေရှိနေတယ်ဆိုတဲ့တန်တရာအပေါ်အခြေခံပြီး UWSA တပ်ဖွဲ့ကလှုပ်ဆောင်လာတာဖြစ်တယ်လို့ကချင်နေချင်းခရိယံသာသနာပြုအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဆရာတော်ဒေါက်တာကလမ်ဆွန်ဆန်ကပြောပါတယ
်ဒီနောက်ကနေနိုင်ငံခြားထောက်ပံ့မှုတွေရှိတဲ့ကိစ္စနဲ့တဆင့်ဖြစ်လာတယ်လို့ကျွန်တော်တို့သိရတယ်ဆိုတော့ဘဝဒေတာတို့တရုတ်အစိုးရတို့အဲ့မှာကြတော့အဲ့လိုမျိုးနောက်နိုင်ငံရဲ့ကျိုးကိုင်မှုတွေထောက်ပံ့မှုတွေကိုသူတို့ကတော်တော်ကိုဟိုတတိထားဆုံဆန်းစစ်ဆေးမှုတွေလုပ်တယ်ခုဒီကိစ္စမှာလည်းအဲ့လိုမျိုးတွေနည်းနည်းပါနေတယ်လို့ကြားရတယ်ဆိုတော့သူတို့ကလည်းဒီကိစ္စမှာနောက်နေ့ဆိုရင်တက်30ငင်းချင်ရေးဒီဖွဲ့ရလုံးမယ်ဆိုတော့နည်းနည်းတက်စင်လိုက်တဲ့ဘောလေးပါတယ်ဆိုတော့ခုစပစ်တာကလည်းဟောနတ်စာယူရီမှာသူရဲ့အတော့ဆောင်ပစ္စည်းတွေကိုမြှို့တာတို့ဘာတို့အဲ့ဒါမျိုးတွေကနေဆောက်လာတယ်ဆိုတော့ဒီကျွန်တော်တို့ခရံဘက်ကလည်းဒစုတူသာသနာပြုလုပ်တဲ့အချိန်မှာဖြစ်လာတဲ့ဘွေးဆက်တွေပဲလို့ကျွန်တော်ကအဲ့လိုပဲသုံးသပ်ရပါတယ်
ဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရကဘယ်လိုကင်တွယ်ဆောင်ရွက်နေသလဲသိရအောင်သာသနာရေးဝန်ကြီးဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တုတ်ပြန်ဖြေကြားမှုမရခဲ့ပါဘူး။ဝါအထူးဒေသတပ်ဖွဲ့အတွင်းအခုလိုဖြစ်ပျက်ခဲ့တာဟာဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်ရကြတယ်လို့တမားကျန်းစာဆရာတူဖြစ်သူဆလိုင်းဘွေကုန်းကပြောပါတယ်
။လွတ်လပ်ချက်ကိုပိတ်ခွင့်ကျေဥစ္စာကတက်ဆိုင်တဲ့အာဏာပိုင်ကဟိုဖျားဆောင်ပိတ်ပြတာတို့ဘာလို့ညာလို့ရတာဒီဆောင်လဲ။ဘာသာရေးလွတ်လပ်ခွင့်ကိုပိတ်ပင်တယ်ပြည်ပြည်တဲ့အဲ့ဒီဝါမာလည်းခရစ်ယာန်ဘက်ကစီရှိတယ်။ဒီအကြောင်းကြီးမှာကျွန်တော်ကြည့်နေကြရင်တော့သူတို့ခရစ်ယာန်ချင်းချင်းတိုင်တာကြောင့်ပဲဖြစ်နေလို့ကျွန်တော်တရင်ချတာပေါ့နော်။ဒါနဲ့ဝါကိုပဲအထူးကိုရတိုင်းတာမြန်မာအစိုးရရဲ့လက်အောက်မှာရှိလို့ပြောတယ်မြေကရန်ကျတော့တက်ကတဲ့ပါဆန်ဒီကိုသူတို့ကဦးမပြီးသေးနဲ့ဖြားချောင်းကိုပိတ်သွားတာမျိုးဒါတွေကတော့ဒီကောင်းမယ်။ဒါဘာသာရေးလို့လည်းခွင့်ကိုသူတို့ချိုးဖောက်တာနောက်မစ်ပြီးဒီကနေပြည့်ကျတယ်မောင်းထွက်သွားတာလည်းဒါတွေကတော့ဒီကောင်းကင်းနဲ့သူတီလေအောင်လို့ပြီးရင်တော့အကောင့်ထဲမှာ
ဝါအထူးဒေတာဟာမြန်မာအစိုးရလက်အောက်မှာရှိတဲ့ဒေတာတစ်ခုဖြစ်တာကြောင့်ဒီပြဿနာအမြန်ပြေလည်စေရေးအတွက်အစိုးရကဂျားဝင်ဆောင်ရွက်ပေးဖို့လိုတယ်လို့ KBC ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ကပြောပါတယ
်ဆိုတော့ဒီဒေတာကိုဟိုဗမာပြည်နဲ့မဆိုင်သလိုနည်းနည်းဖြစ်နေတဲ့ပုံစံမျိုးတွေကတော့ကျွန်တော်ဒါစတဲ့နေတွေ့ရတာပေါ့ဒါကဘာလို့အတိုင်းသာကြည့်မယ်ဆိုတော့ဒါမြန်မာပြည်ရဲ့ဘာသာရေးဒီ religious freedom မှာကြည့်ခဲ့တာမျိုးတော့ရှိပါလေသူတို့ရဲ့ control အောက်မှာတော့ကျွန်တော်လုပ်နေရတယ်ဆိုတော့ဒီဝါဒေတာမှာပြန်ကြည့်တဲ့အချိန်မှာသူတို့ကသူတို့ဒီဝါရဲ့ဟိုအုပ်ချုပ်မှုမှာသူတို့ကဟိုတရုတ်လိုပဲသူတို့တတ်မှတ်ထားတဲ့ဘာသာရေးအသင်းကိုလက်ခံတယ်အပြင်ကဘာသာရေးတွေလာလို့ရှင်သူတို့ဒီလိုပြည့်ပြည့်မှုတွေလုပ်တယ်ဆိုတော့ဒါတရုတ်မှာလည်းအဲ့လိုလုပ်နေကြရှိပါတယ်မင်းလည်းခဲ့တဲ့ ဒီနေ့ကျော်လောက်ကလည်းအဲ့လိုမျိုးတော့ဟောပြောတဲ့ဆရာတွေကိုသူတို့မောင်းထုတ်တာတွေရှိပါတယ်အဲ့ဒါတော့
ဝတ်တဲ့ဘွေကပြိပင်ခဲ့တဲ့လုပ်ရနဲ့ပတ်သက်လို့ဒီပြဿနာကိုငင်းငင်းညံ့ညံ့နဲ့ပြည်လဲစီရေးအတွက်အစာရှောင်စူတောင်းကြဖို့အသင်းဝင်တွေကိုလာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကတိုက်တွန်းထားပါတယ်ယူရူရက်စေဝါပြည်သွေးစီညီညွတ်ရေးတက်မတော်ထင်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှစ်မှာစတေမာလာလေကစားပြီးဘာသာရေးအရတင်းမာမှုတွေရှိခဲ့ရာကအခုဆိုရင်ပိတ်သိမ်းခံရတဲ့ခရီးရန်ဖျားကြောင်ပေါင်း60ကျော်လောက်ရှိနေပြီလို့ဘာသာရေးခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ
ကုညံဝင်းအောင်ပါရှင်ငွေဈေးကစားမှုဆွဲချက်နဲ့ဖမ်းဆီးမှုတချို့ကိုလည်းပြောပြပေးချင်ပါတယ်မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုတွေကိုဟန့်တားဖို့ဆိုပြီးဒေါ်လာဈေးကစားတဲ့ဆိုတဲ့ဆွဆွဲချက်နဲ့လူပုဂ္ဂိုလ်တချို့ကိုအထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကနိုင်ငံခြားငွေစီမံခန့်ခွဲမှုပုံမှန်နဲ့အရေးယူထားပါတယ်ဒါဟာ NLD အစိုးရတက်လက်ထက်ဒေါ်လာဈေးကစားသူဆိုတဲ့ဆွဆွဲချက်နဲ့ပထမဆုံးအရေးယူမှုလည်းဖြစ်ပါတယ်ဒီလိုရကြောင့်မြန်မာကျပ်ငွေတန်ဖိုးမကြုံစဘူးထိုးကြတဲ့အနေအထားကိုဘလောက်ကာကွယ်နိုင်ပါမလဲကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်ရှင
်ငွေကြီးဈေးကစားတဲ့သူတွေကိုစစ်ဆေးအရေးယူရမှာ2012ခုနှစ်နိုင်ငံသား3ငွေစီမံခန့်ခွဲမှုပုံမှန်42-43 နဲ့အထူးစုံစမ်းစစ်ဆေးဦးစီးဌာနစာသုံးလုံးကအရေးယူတာဖြစ်ပါတယ်။စာသုံးလုံးညွှန်ကြားရေးမှူးဦးအောင်မျိုးကအခုလိုပြောပါတယ
်။ဟုတ်ကဲ့တရားဟုတ်ကဲ့ရောက်ပါခင်ဗျာဟုတ်ကဲ့ကျွန်တော်အားလုံးဟိုရင်းနှင်းဖွင့်ထားတဲ့အားလုံးက9ယောက်တရားဟိုဖြစ်နေတာလေ။ဟိုအပြေးဟိုဖြစ်နေတာအခုရောက်တိုင်းဟိုစစ်ဆေးမှာဟုတ်ကဲ့။ဟောဒီနေ့ပြအချိန်တော့ကျွန်တော်တိကျတော့ဟိုမဖြစ်ပါဘူးဟော။ကျွန်တော်တို့ဟိုပေါ့နိုင်ငံခြားငွေစီမံခန့်ခွဲမှုဟာပုံမှန်ဟိုအနေဖွင့်လာတာပါခင်ဗျကျွန်တော်42-43ပါဟုတ်ကဲ့ကျွန်တော်တို့ဆက်စစ်နေတော့ခင်ဗျအရေးအတွက်အားလုံးကြောက်ပြောလို့မရဘူးပေါ့ဟုတ်ကျွန်တော်ဆက်စစ်နေတော့မှဆက်ပြီးတော့ဟို test ကိုခေါ်ယူလို့ဆက်စစ်ထားရတော့နေတော့မှဟုတ်ကဲ့ဒီမိုင်းလည်းပါပါတယ်ခေါ်ယူဆက်စစ်လာတော့အားလုံးပါတယ
်ကျန်ငွေတန်ဖိုးမကြုံစဘူးထိုးကြနေတဲ့အချိန်ဒေါ်လာဈေးကစားတဲ့သူတွေကိုအရေးယူမဲ့အကြောင်းတမနာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကစက်တင်ဘာ27ရက်နေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပြီးနောက်ပိုင်းဖန်စီစစ်စည်းတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာဖြစ်ပါတယ်။လုပ်ငန်းရှင်တွေဘက်ကတော့ကုန်ထုတ်လုပ်ငန်းတွေပေါ်ထိခိုက်မှုတွေရှိလာနိုင်တဲ့အတွက်ရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အစိုးရနဲ့ဗဟိုဘဏ်ကိုအကြံပေးတင်ပြနေကြပါတယ်။အခုလိုငွေကြေးကစားတဲ့သူတွေကိုအရေးယူတာနဲ့ပတ်သက်လို့စီးပွားရေးလေ့လာသုံးလက်သူဦးမင်းခင်ကတော့
ဖန်စီတွေစစ်စည်းတွေအရေးယူရပေါ့ဗျာ။ဟိုတုန်းကအရေးမယူဘဲနဲ့ဟိုဒီစစ်စည်းတွေတက်ကကိုတင်းတင်းထားပြီးတော့တကယ်ကြီးဟိုတယ်မှာတော့ထားပြီးတော့နောက်မှပြန်လှည့်တာမျိုးတော့ရှိတယ်။ဆိုတော့ဒါကတကယ်အချိန်မဟုတ်ဘူးဆိုတာမရှိပါဟိုတာလကလည်းညံ့ရှိတယ်လေ။ဆိုတော့ကျွန်တော်တကယ်အဖြေကိုလုံးဝမယ်။တကယ်အဖြေဆိုရင်ဥပဒေစနစ်နော်ဘာတွေမှနေလေဘာတွေဖြစ်နေလဲအဲ့ဒါကိုဘယ်လိုတက်မှတ်မလဲနော်အဲ့လိုတက်မှတ်တဲ့အခါမှာလက်ပတ်နေတဲ့စီးပွားရေးတဲမှာပါဝင်နေတဲ့လူတွေမှန်ကန်ကန်ဒီလမ်းကြလုံးလုံးခဲအောင်မလုပ်မလဲဘယ်လိုလုပ်ဆိုင်နေလဲအခြေအနေတစ်ခုကြားကာလအကြောင်းလေးအခြေအနေကိုဘယ်လိုစီမံခန့်ခွဲမလဲအဲ့ဒါကြီးလိုရတာအဲ့ဒါကြီးလုံနိုင်မှတကယ်အဖြေကရမှာ
ဒီနေ့ညနေပိုင်းမှာတော့မြန်မာကျပ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာကိုငွေလဲနှုန်း1,540ကျပ်ဝန်းကျင်မှာရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအားနဲ့စာရင်ဒေါ်လာကိုငွေလဲနှုန်းကျပ်80ကျော်အထိပြင်းပြအားဖြင့်ကျပ်ငွေဘက်ကဈေးပြန်တက်လာတာဖြစ်ပါတယ်။ငွေကြေးကစားတဲ့သူတွေလိုပဲရွှေဈေးကစားသူတချို့ကလည်းစစ်ဆေးတာတွေလုပ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးမဲ့ဒီသတင်းတွေနဲ့ပတ်သက်လို့တော့အတည်ပြုချက်မရသေးပါဘူး။ကျပ်ငွေတန်ဖိုးကျဆင်းတာဟာနိုင်ငံကငွေကြေးစည်းကွက်ရေးရိုက်ခတ်မှုဆိုပြီးမဲ့မြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထည်နာတဲ့အကြောင်းစီးပွားရေးပညာရှင်တွေနဲ့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကိုအရင်ဆုံးနားဆင်ကြရပါမယ်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာကြားကြရမှာကတော
့စာသင်ခန်းကကောင်းမွန်တဲ့ယဉ်ကျေးမှုတစ်ခုတစ်ရက်ကိုမွေးဖွားလိုက်နိုင်မယ်သာဆိုလို့ရှိရင်ကျွန်တော်တို့တွေဒီကောင်းမွန်တဲ့ယဉ်ကျေးမှုထွန်းကားတဲ့လူမှုအတိုင်းအဝန်တစ်ခုကိုကျွန်တော်တို့ဒီစတင်ကန်းနဲ့ရနေ
မိုက်ခင်ချစ်ဝင်းရဲ့ယုံကြည်ရာကိုနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်အမေရိကန်အပါအဝင်အနောက်နိုင်ငံတွေကယင်းနှီးမြှုပ်နှံမှုတွေထင်သလောက်မရတာအရင်းခံအချက်၃ချက်ရှိတယ်လို့ပြပစီးပွားရေးလုပ်ငန်းတွေကိုဥပဒေရေးရာဝန်ဆောင်မှုပေးတဲ့ကုမ္ပဏီပူရဲတီထောင်သူဥပဒေပညာရှင်တဦးကပြောပါတယ်။၃ချောက်ထောက်ခုံလို့သူတင်စားပြောဆိုထားတဲ့အဲ့ဒီအရင်းခံအချက်၃ချက်ကဘာတွေပါလဲ ?HRMR ဥပဒေအကျိုးဆောင်ကုမ္ပဏီကိုပူရဲတီထောင်ပြီးမြန်မာနိုင်ငံမှာ၅နှစ်ကြာရုံးခန်းဖွင့်လှုပ်ဆောင်ခဲ့ပြီးတဲ့နောက်မကြာသေးခင်ကမှမြန်မာပြည်ရုံးကိုပိတ်လိုက်တဲ့ကုမ္ပဏီရဲ့ပြပဥပဒေပညာရှင် Eric Rhodes ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင
်။မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးကိုဖွင့်လှစ်ပြီးပြုပြင်ပြောင်းလဲရေးတွေလှုပ်လာပြီးတဲ့နောက်စီးပွားရေးဘက်မှာလည်းဤပရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးမြင့်မြင့်မာမာရှိခဲ့တာပါ။ဒါပေမဲ့လည်း2012ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကနေအခု2018ခုနှစ်ရောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တည်းပြည်ပရင်းနှီးမြှုပ်နှံမှုကထင်သလောက်ဝင်းမလာပါဘူးမြန်မာနိုင်ငံပြည်နယ်တည်ဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေဘာကြောင့်များထင်သလောက်ဝင်းမလာတာပါလဲဘာတွေများမှားယွင်းခဲ့မှားယွင်းနေပါသလဲမစ္စတာအယ်ရီရိုးကတော့ဒီအခြေအနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရေးပါတယ်လို့ဆိုပါတယ်။သူပြောတဲ့ခြေထောက်၃ချောင်းကတော့၁ American Patriot Act အခန်း3မှာပါတဲ့ပြဋ္ဌာန်းချက်တွေအရငွေကြေးလွှဲပြောင်းမှုဆိုင်ရာအခက်အခဲ၂လက်ရှိရခိုင်ပြည်ပခအခြေအနေနဲ့၃အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်။ပထမတစ်ခုဖြစ်တဲ့ American စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာယင်းနှိမ့်ညွန့်နှံမှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီး Mr. Rose ရှင်းပြတာက
More pervasive sanctions, however, were imposed on the Section 311 and 312 of the USA
Patriot Act ကအခန်း31နဲ့32မှာ American ဘဏ္ဍာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လုပ်ကင်နေတဲ့ပြပဘဏ္ဍာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလို့ငွေကြေးအလွဲပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လှုပ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေစေရှိပါတယ်အရင်ကဒဏ်ခရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥဘာမကရုပ်သိမ်းပေးခဲ့ပေမဲ့ဒီပြဋ္ဌာန်းချက်တွေကတော့ရှိနေသေးပဲဖြစ်ပါတယ်
။တကယ်ကတော့ဒီငွေအလွှဲပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့အမေရိကန်ဘဏ်လုပ်ငန်းတွေကလှုပ်ဖို့တွန်းဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆိုရတာဝန်ရှိသူတွေအမေရိကန်ဘက်ကသက်ဆိုင်ရာဌာနတွေအမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လည်သွားနိုင်ခဲ့မယ့်ကိစ္စပါ။အဲ့ဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့ HRMR ကုမ္ပဏီစပီတီထောင်ချိန်ကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းလျံကရှင်းပြပါဗျာ
။လုံးဝပိတ်ထားတာမဟုတ်ဘူး။ဒါပေမဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာတာနစ်ချီပြီးရှိရဲ။အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Asset Control နဲ့ Treasury နဲ့နိုင်ငံခြားဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့အစိုးရကဒီ sanction ကိုတလောက်ထိရှော့ထားတယ်။အဲ့တော့ခင်ဗျားတို့ဒီ OFAC ကနေဒါကိုကင်ထားတဲ့ဟာတော့ရှိတယ်။ဒါပေမဲ့ဒီဟာ fund ပြောင်းတာလွှဲတာခင်ဗျားတို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာကိုဒီအစိုးရဘက်က ကမကထားပြုလို့လုပ်ပေးနိုင်သည့်အဲ့ဒီကိစ္စကဒရိတ်ကန်တစ်ခုကတောင်းတစ်ခုကပြုတ်ပြီးတာအစိုးရကအဲ့ဒါကိုအရင်အစိုးရတုန်းကလည်းကျွန်တော်ပြောတယ်လူကြီးတွေဒါလုပ်ပေးပါလုပ်ပေးပါကျွန်တော်တို့ဟိုဖက်အတန်းဖက်ကကမကထားပြုပြီးတော့ခေါ်ရတာကလွယ်တယ်ဒါပေမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုစိတ်မဝင်စားတာလားနားမလည်တာလားအရင်အစိုးရကလည်းမလုပ်ဒီအစိုးရလည်းမလုပ်တော့အခုချိန်ထိအမေရိကန်ဘန်ကာတွေကမြန်မာပြည်ကိုပတ်စံတွဲရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်မြန်မာပြည်ကပိုက်ဆံဝင်လာတဲ့သူတို့လက်ခံရင်အမေရိကန်ဥပဒေကျွန်တော်ချိုးဖောက်ရဆိုတော့နားလည်မှုရှိတယ
်ဒုတိယအခြေအနေကတော့မငြင်းသေးတဲ့ရခိုင်ပြည်နယ်ပြည်ပခအခြေအနေပါအမေရိကန်စီးပွားရေးလုပ်ငန်းတွေဆိုတာကအစုရှယ်ယာလုပ်ငန်းတွေဖြစ်ပြီးဒီအစုရှယ်ယာရှင်တွေရဲ့အခန်းကဏ္ဍကတိတ်အရေးပါပါတယ်ပြည်ပနိုင်ငံတစ်ခုခုမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အဲ့ဒီနိုင်ငံမှာနိုင်ငံတကာကဝေဖန်ပြောဆိုနေတဲ့မငြင်းမသက်အခြေအနေတစ်ခုခုရှိနေတယ်ဆိုရင်ဒီအပေါ်မှာအစုရှယ်ယာရှင်တွေကဘယ်လိုသဘောထားသလဲဆိုတာကိုထည့်တွက်ရပါတယ်။အခုရခိုင်ပြည်နယ်အခြေအနေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေလီလီယူရှုထဲ့မတွေ့ဖဲထားလို့မရတဲ့အခြေအနေမှာရောက်နေတာကမြန်မာနိုင်ငံမှာသူတို့တွေဘာကြောင့်ရင်းနှီးမြှုပ်နှံမှုလာမလုပ်သလဲဆိုတာကိုတနည်းတစ်ဖုံအဖြေပေးနေပါတယ်
။ It's a reputational risk and I'm not going to comment on what the Tatmadaw may have done, what Arsa may have done.
ဒါအများကြီးမှာကိုယ်လုံငန်းရဲ့ဂုံတင်းကိုရင်းရတဲ့အခြေအနေဖြစ်ပါတယ်။တက်မတော်ကဘာလုပ်ခဲ့တယ်။အာစာကဘာလုပ်ခဲ့တယ်ဆိုတာကိုကျွန်တော်တို့ပြောရမှာမဟုတ်ပါဘူး။ရလကဖြစ်ရနှစ်ခုတစ်ခုက2016ခုနှစ်အောက်တိုဘာလကအဖြစ်ပြက်နောက်တစ်ခုက2019ခုနှစ်ဩဂုတ်လနောက်ပိုင်းကအဖြစ်ပြက်အဲ့ဒါတွေကနေလူပေါင်း9သိန်းလောက်ဟာသူတို့ဒေတာကိုစွန့်ခွာပြီးရောဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါ။ဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုကြီးမားတဲ့ကိစ္စပါ။ဒါပေမဲ့နိုင်ငံသားကွန်မြူနတီအတွက်ကတော့ဒါဟာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းပိုင်းကိုရင်းရတဲ့တကယ့်ပြဿနာကြီးဖြစ်နေပါတယ်
။နောက်ဆုံးတစ်ချက်ဖြစ်တဲ့ပြည်တွင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်တာမှာတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရအပေါ်မျှော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာကနေအခုအစိုးရသက်တမ်းနှစ်နှစ်ရှိလာချိန်အထိတိတိတတ်တာပြောင်းလဲမလာသေးတာကိုမစ္စတာရိုးစ်ကထောက်ပြပါတယ်။လက်တွေ့မှာတော့အဲ့ဒီမျောလင်းချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတည်တည်ရော်ရော်ချမှတ်အကောင့်ထဲပေါ်တာအခုချိန်ထိမရှိသေးဘူးလို့သူကထောက်ပြပါတယ်ဒါပေမဲ့လည်းလုံးမယ်ဆိုရင်တော့လုံးဖို့အချိန်ကျန်သေးတယ်လို့ဆိုပါတယ
် is totally within the control of the Myanmar government they have 3 years left in their mandate it is entirely dependent upon them to look
ဒီကိစ္စကမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာလုံးဝရှိနေတာပါသူတို့မှာလုတ်ပိုင်권၃နှစ်ကျင်မာသေးတယ်အာဏာရှင်စနစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်မြင်ချမှတ်အကောင့်ထယ်ဖော်တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ဘက်မှာလည်းလုံးဝမူတည်ပါတယ်ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအရှေ့ဥရောပနိုင်ငံတွေမှာလုတ်ခဲ့တာတွေကိုကြည့်နိုင်ပါတယ်ကိုကိုယ်တိုင်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ပဲနမူနာယူပြီးတော့လုတ်လို့ရတဲ့ကိစ္စတွေပါ
ဒီအခြေအနေ၃ရက်ကိုထိထိရောက်ရောက်နဲ့အောင်အောင်မြင်မြင်ဂိုင်တွယ်ဖြည့်ရှင်းလှုပ်ဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လဲမစ္စတာရိုးစ်ကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နေပယ်အသီးသီးမှာတက်သည့်နားလေကျွမ်းကျင်ပြီးနိုင်ငံကိုလည်းချစ်ကြတဲ့ပါတီဆွဲမရှိတဲ့အပြောသက်သက်မဟုတ်ဘဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖာသာသိနားလေတဲ့ဒီပါရောက်မြမအွယ်ဘွားတွေကိုပြန်ခေါ်ယူပြီးမြမကျွမ်းကျင်သူတွေပါဝင်တဲ့မြမအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အဖတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအဖတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုကတော့သတင်းပတ်ဆင်ခဏတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ရဲ့အလှည့်ပါနိုင်ငံတကာသတင်းဌာနတွေကရေးသားဖော်ပြထုတ်လွှင့်နေတဲ့သတင်းတွေထဲမှာအဝေးတိန်ဒရုန်းရှင်ပြန်တွေပေါ်ကနေရိုက်ကူးမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုတွေ့မြင်နေရပါတယ်ဒရုန်းရှင်တွေနဲ့ရိုက်တဲ့အခါအားလုံးကိုအပေါ်စီးကနေခြုံမြင်နိုင်တဲ့အာသာချက်ရှိတယ်လို့ဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကပြောပါတယ် တိုးတက်တဲ့ဤပညာတွေကြောင့်အတွေ့အကြုံမရှိသူတွေတောင်ဒီနေ့ခေတ်ပေါ် drone တွေကိုအခက်အခဲသိမ့်မရှိပဲတုံနိုင်ကြတယ်လို့ဆိုပါတယ်အခုလိုအသာချက်တွေရှိသလိုဘလို့အားနည်းချက်တွေရှိပါသလဲမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှမှာတင်ပြထားပါတယ်ရှင်
ဝေးကနေထိန်းချုပ်ပြန်တမ်းရတဲ့ drone ရင်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာဆောင်ကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေခြုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ရင်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့ဤပညာတွေကြောင့်လည်းdrone မောင်းတဲ့အတွေ့အကြုံမရှိသူတွေတောင်မှဒီကနေ့ခေတ်ပေါ် drone တွေကိုအဆင်ပြေပြေသုံးလာနိုင်တယ်လို့မြန်မာနိုင်ငံကဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကရှင်းပြပါရယ
်ကျွန်တော်ပိုင်းမှာဤပညာတဖြည်းဖြည်းပြင်လာတဲ့အခါကျတော့ drone ကင်မရာကိုဒီမှာချိတ်ပြီးတင်ပြလိုက်ပြီဆိုရဲကဒီအောက်ကနေကိုဒီ telephone video tablet မှာပဲဖြစ်ဖြစ် computer မှာရှိတဲ့ desktop ဒီသူတော်တဲ့မြောက်ကို live ကြည့်လို့ရပြီဆိုတဲ့အခါကျတော့အင်းနဲ့သာလို့ရှိရင်အများကြီးလက်ပုံအဆင်ပြေလာတယ်ပုံရမှလည်းကောင်းလာတယ်ခုကိတော့ကတော့ဟိုအဲ့ရောင်မောင်းတဲ့ဖို့သာတော့ကအရင်ဆုံးတပတ်ဆယ်ရက်လောက်အချိန်လေးကြီးလေးကျင်ရပါဘော။ဘာလို့ဒီဒီပြန်တဲ့ဥစ္စာဟိုကရင်းလိုက်ပြီးပဲရင်းလိုက်အဲ့ဒီသူ့အထောက်ကိုကတည်အောင်လို့အဲ့လိုဒီစားလေးကျင်ပြီးမှကိုပြန်လို့ရ။အခုနောက်ပိုင်းဒီပညာနဲ့ညင်လာတဲ့အခါကျတော့တစ်ခါမှဟိုမတုံးမှုသေးတဲ့လူတောင်မှအခုချက်ချင်းခြားပြီးတော့မှဒီအမီချာမော်လေးနဲ့ပြန်လိုက်ပြီဆိုလို့ရှိရင်သူ့ဖတ်သူကြည့်ပြီးပို့တဲ့ရှင်သွားမှတ်တယ်။နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးဆိုစစ်ကမဲ့လောက်သွားတဲ့ဆိုလို့ရှိရင်တော့မှသူ့နေရာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့။အဲ့ခါကျအခုနောက်ပိုင်းဒီပညာရပို့ပြီးလွယ်လာတ
ော့သမယိုးချဓာတ်ပုံရရတာမျိုးမဟုတ်ပဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းချပုံရဖို့မှရောအခက်အခဲမရှိနိုင်ပါဘူးလား
အဲ့ရလေကိုဖောက်ကိုပေါ့နော်ပတ်ပြီးတော့မှကိုကျွန်တော်ဒီကျွန်းနေနေမောင်းနိုင်ရဲ့ပုံမှာမူတည်ပြီးတော့မှဟိုဒီတောက်လျှောက်မြင်နေကိုလူချင်းနဲ့အင်ငယ်ကိုစိတ်ချင်းတိုင်းချမရမရှိရပတ်ပြန်ပြီးတော့မှကိုဖောက်ကိုရှာလို့ရတဲ့မျိုးစုံပေါ့နော်အပေါ်တည်းကနေကြည့်မယ်ပပလေးပတ်ရမတင်မယ်ဟိုအဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောက်ဒီဖျားတစ်ခုပဲဖြစ်ဖြစ်တက်တယ်တစ်ခုပဲဖြစ်ဖြစ်ပေါ့နော်ဘယ်ငယ်ကနေအလားတုံးဖြစ်မလဲဘယ်လောက်အမြင်နေဆိုပူပီလာမလဲဘယ်လောက်အဝေးအလေးမှာဘယ်လောက်အဝေးထပ်သွားရင်ပူပီလာလာမလဲဆိုတော့အခုကျွမ်းကျင်ကျွမ်းကျင်တဲ့ပုံမှာမူဒီဘက်မှာပူဘက်မှာလည်းလွယ်လာတယ်ဒီဘက်မှာလည်းကောင်းလာတယ်ဒါပေမဲ့ဒီမြင်ကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကျွန်တော်ကင်မရာရဲ့ခက်တဲ့ quality ပေါ့နော်ကျွန်တော်ပြသနိုင်တဲ့လူတွေအရင်ကုန်ကြများခံနိုင်တဲ့လူတွေကြားခါကြောင့် DSLR ကိုခေါ်တဲ့ဒီကျွန်တော်တို့ရိုက်နေတဲ့ကင်မရာကိုပဲတည်နိုင်တဲ့ drone ဝင်ပြီးတော့မှတက်ပြီးတော့မှလွတ်ပြီးရိုက်ကြပါအဲ့ဒါဟာကြောင့်ဒီအရင်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝင်နိုင်တဲ့ခါကြောင့်ဒီမျက်ရှိအနေထားပါကဒေါ်လာ1,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့ခါကြတော့သူကထွက်လာတဲ့ရုပ် quality ကတော့ကင်မရာကြီးနဲ့ရိုက်တဲ့ quality ကတော့မမီသေးဘူးပေါ့အဲ့ဒီချိန်ပဲအားနည်းချက်ရှိပါတယ်ဂျန်နိခါရအားလုံးကတော့ဒီအင်ဂျင်ချိန်နာပြီးရင်ခါကျတော့ဒီကိုယ်ရဲ့ computation ချိန်နာကိုရှင်းချတာအဆက်ကဖြစ်နေပါတယ်
။ဓာတ်ပုံတွေဗီဒီယိုတွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြရတဲ့ဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်နေမဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ်
။ဥပမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ daily life ရိုက်တာတော့ကျတော့ drone နဲ့ရိုက်လို့မှမရတာ။ဒါအကျော်ဒီမြေကြီးပေါ်မှာပဲဒါလူကိုရိုက်တာ哦။ဒုံးနဲ့ရိုက်တဲ့ဟာတွေကြခါကြောဒီကောင်းကင်ကနေမြင်ရတဲ့အဓိကရှုပင်းတွေပေါ့တက်ပုံလို့ပြောမယ်ဆိုရင်တော့ဒီ general view ပေါ့နော်အဲ့လိုမျိုးဒီအားလုံးမြင်ချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့အဲ့မြင်ကွင်းတစ်ခုရိုက်တဲ့အခါမှာကြောဒုံးနဲ့ရိုက်တာကဘယ်ပြီးအတားကျဲရှောမဟုတ်လို့ရှိရင်ကြောတက်ပုံလို့မဟုတ်ရိုက်ရဆိုလို့ရှိရင်ဟောင်းကဆိုလို့ရှိရင်ကိုဘားတောင်ကလပ်ကိုရိုက်ချင်တယ်ဆိုကြောကိုဘားတောင်မကြီးပေါ့တက်ပြီးမှလမ်းကြီးရရတယ်ပေါ့နော်ဒီကိုဘားတောင်ကလပ်ကိုရောက်လာတော့အဲ့တော့ကျွန်တော်ရတဲ့မြင်ကွင်းကဘာသူဆက်သေးရလဲဆိုတော့ဒီကိုဘားတောင်မကြီးဘက်ကမြင်ရတဲ့ကိုဘားတောင်ကလပ်ရဲ့မြင်ကွင်းကိုပဲကျွန်တော်ရကြောင်ပေါ်လာတဲ့ခါကြခါကြကျွန်တော်အနေနဲ့ဒီကိုကွားတောင်ကလပ်ပေါ်ထိတက်လိုက်မယ်တက်ပြီးရခါတောင်ကလပ်ပေါ်ကနေမှအဲတောင်ကလပ်ကိုပတ်ပတ်လဲပတ်ပြန်ပြီးဟိုထိုက်တဲ့စိတ်ချက်ဟိုတဲ့ရှမ်းနဲ့ပူပြီးရိုက်လို့ရလာတယ်ပေါ့
အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်အဲ့တော့အဲ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနေလို့ပါလားရှင
်မြန်မာပြည်မှာလွယ်လွယ်ကူကူဝယ်လို့ရပါတယ်ဒီမြန်မာပြည်မှာဆိုလို့ရှိရင်လူတွေအများဆုံးခိုင်းကြတဲ့ဒီ DJM brand ပေါ့နော်အဲ့ဒီ DJM brand ကိုဆိုလို့ရှိရင်ဟိုဒီ DJM website ထဲကဈေးနှုန်းတိုင်းကိုဝယ်လို့ရနေပြီခင်ဗျာလောက်ကြီးထက်တော့မဟုတ်တော့ပါဘူးသူအမျိုးသားလိုက်ပေါ့သူပတ်စံနဲ့တန်းနိုင်လောက်ကိုသိန်း30,000လောက်ကနေစပါတော့မှနောက်ဆုံး35,000လောက်ကြီးဝန်းကျင်လောက်ကြီးပေါ့အဲ့ခါကျသူအသားလိုက်ပေါ့ဘုံဆရာအယောက်20မှာတယောက်လောက်ကတော့အနည်းဆုံးတော့ခိုင်းနေရပြီ
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေကိုပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင်
ကျွန်တော်ဒီနောက်ဆိုတော့ professional လုပ်ငန်းတွေရောဆေးစီမံကိန်းတွေရောအစိုးရစီမံကိန်းတွေပေါ့နော်အစိုးရစီမံကိန်းတွေနောက်ဝကြခါကြဒီ company ကြီးကြီးတွေသူက project စီမံကိန်းတွေပေါ့နော်နောက်ဆုံးပေါ်နေရာမှာတုံးကြရတယ်ဆိုတော့ဒီ HMB ရောင်းဝယ်တွေပေါ်မှာတုံးနေကြ HMB ရောင်းဝယ်တွေမှာဘယ်လိုတုံးကြလဲဆိုတာကတော့ခုတော့ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်မြတ်တောပြတ်တွေဝင်ရတဲ့ခီရောက်လာပြီဆိုတော့ခါကျတော့သူတို့ကမြေရှာတဲ့အခါမှာအဲဒုံးနေနဲ့ပြန်ပြီးရှာကြရှာတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးက
ြလောလောဆယ်မြန်မာနိုင်ငံမှာက drone ရင်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူးနည်းမြေဒေတာအလိုက်ကန့်သက်ထားတာမျိုးပဲရှိပါသေးတယ်အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုဆိုးစရာထွန်းကပြောပါတယ
်ဥပဒေမရှိတဲ့အခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မှန်းလို့မရဘူးပေါ့နော်ဥပဒေမရှိသေးဘူးဆိုတော့သူရဲ့ data လိုက်ပေါ်မူဒီဘက်မှာသူ့ဖန်တဲ့သူအမိန့်ထုတ်တာရောရှိရောဥပမာရှင်လူကဖျားမှာဆိုလို့ရှိရင်သူပြန်တန်းခွင့်ကိုသူပြန်ဝင်ပိတ်ထားတယ်ရှင်လူကဖျားမှာဆိုတော့လုံးဝပြီးမပြောင်းရဲ့ခါကျတော့တချို့နေရာတွေမှာလည်းပြီးမပြောင်းညာဘောနော်သူရဲ့ဟိုလုံးညုံရေးအနေထားပြည်စင်ရပေါ့ဒီမြန်မာပြည်မှာအဲ့မျိုးဥပဒေတရားပေါ်လာမယ်ဆိုလို့ရှိရင်တော့ဘယ်နားမှာဘယ်တိုင်းနားလို့လို့ရမယ်ဘယ်နားမှာဘယ်တိုင်းနားလို့လို့မရဘူးဆိုတော့ခါကျတော့အဲ့လိုမျိုးတီးတီးကျကျသိလာလို့ရှိရင်တော့ပုံပြီးသိပြမှာပေါ့
အဲ့တော့နောက်မှဒီဥပဒေတွေကလည်းတသက်မမတ်ရှိလာမယ်။နောက်ပြီးတော့ဒီဤပညာတွေကလည်းပို့ပြီးတော့တိုးတက်လာမယ်ဆိုရင်ရောအခုရက်ပို့ပြီးတော့တွင်းတွင်းကျကျသုံးတဲ့သူတွေများလာမယ်လို့ရောထင်လားရှင
်။နောက်ပိုင်းကျရင်တော့ပို့ပြီးတော့ဒီရက်ပို့ပြီးတွင်းတွင်းကျကျဖြစ်လာမယ်လို့ထင်တယ်။ဘာလို့တွင်းတွင်းကျကျဖြစ်လာမယ်လို့ထင်လဲဆိုတော့ဟိုသူ့ရဲ့စီးပွားရေးရဆိုလို့ရှိရင်လည်းဘောနောကျွန်တော်ဒီနောက်ကဒီကောင်းရင်းရနဲ့တပုံရင်းနဲ့ဒီကိုတစ်ခုရပေါ်လာတယ်။အဲဒီကတော့ပေါ်လာပြီမှာသူရဲ့ရရဲ့ဉာဏ်ပညာကြီးပဲပြောမလား။သူရဲ့ကိုယ်ရောလည်းကောင်းတဲ့အနေအထားမှရှိရပေါ့။နောက်ပိုင်းတစ်ခုနဲ့ပုံပြီးတွေ့ကြလာမယ်ထင်တာပဲခင်ဗျ
။ drone ရှင်တွေသုံးပြီးတော့ရှိုက်ကူးထားတယ်။သူ့ရဲ့ဓာတ်ပုံ၊ video ပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါလေရှင
်။မဆုမြတ်မော်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါလေရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လေတေးသချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်အခုကတော့သတင်းဘတ်စင်ခဏတွေကိုဆက်ပြီးထုတ်လွှင့်ပေးကြပါတယ်အခုကတော့မအေးတန်နာကျော်စီစဉ်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလွှာရဲ့အလှည့်ပါရှင်
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်သက်တမ်းရောင်သတင်းလာမှာတော့ကုလသမဂ္ဂမှသွားပြီးတော့ဒီလူငယ်တွေကိုယ့်ဘာကိုယ်ယုံကြည်ချက်မြင့်မြင့်မားမားထားကြဖို့အတွက်ပြောသွားတဲ့ K-pop အမျိုးသားလေးအဖွဲ့ကဘာတူပါလဲ။ပြီးတော့ရုပ်ရှင်မင်းသမီးအဖြစ်နဲ့ပထမအဆုံးပါဝင်ပြီးတော့သရုပ်ဆောင်တဲ့ Lady Gaga ရဲ့ A Star Is Born ဆိုတဲ့ရုပ်ရှင်မကြာခင်မှာပဲယုံတင်ပါမယ်။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျကြသူတွေနဲ့အမှုပညာအတိုင်းဝန်ကသတင်းတူတူထားတာကိုပြောပြပေးသွားပါမယ်။မြန်မာပြည်သက်တွေလည်းတိတ်ပြီးတော့သဘောကျနိုင်ငံတကာမှာပါကြော်ကြတဲ့ကိုရီးယားက K-pop အမျိုးသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့ BTS အဖွဲ့ဟာလူငယ်တွေအနေနဲ့ကိုဖာကိုမယုံမကြည်ဖြစ်ရတဲ့အနေအထားတွေကိုဘယ်လိုကြော်လွှားသွားမလဲပြီးတော့ကိုဖာကိုယုံကြည်မှုနဲ့ချစ်မြတ်နိုးတတ်အောင်လို့ဘယ်လိုလုပ်ကြမလဲဆိုတာတွေကိုကုလသမဂ္ဂမှာ September 24ရက်နေ့ကပဲပြောသွားခဲ့ပါတယ်သူတို့ကကုလသမဂ္ဂအထွေထွေညီလာခံလာရောက်တဲ့လူငယ်ခေါင်းဆောင်တွေကိုပြောသွားတာဖြစ်ပြီးတော့ BTS အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပြီးတော့ RM လို့ပါလူသိများတဲ့ Kim Nam Joon ကသူ့ဘာသူလဲဘလို့ယုံကြည်မှုနည်းတဲ့အချိန်တွေရှိခဲ့တယ်ဆိုတာသူ့မှာရှိထားတဲ့စိုးရိမ်စိတ်တွေအားနည်းချက်တွေကိုအရှိကိုအရှိတိုင်းလက်ခံပြီးတော့အကောင်းဆုံးဖြစ်အောင်နေထိုင်သွားဖို့သူ့ရဲ့အတွေ့အကြုံတွေနဲ့ဘလို့လုပ်ခဲ့တယ်ဆိုတာပြောသွားပါတယ
် We became like ghosts but I had one century and that was music.There was a small voice inside of me that said, "We got man."
ကျွန်တော်ဒီနေ့အခုလိုဒီအချိန်လေးရောက်လာတာကလည်းကျွန်တော်မှာချိုးရင်းချက်တွေအမှားတွေများစွာနဲ့ပါ။မနေ့ကမှဒီချက်ပို့ပြီးကျွန်တော်တိလာနိုင်တယ်တက်လာနိုင်တယ်။ဒါပေမဲ့လည်းအဲ့ဒီသူကလည်းကျွန်တော်ပါပဲ။ကျွန်တော်ရဲ့ချိုးရင်းချက်တွေကျွန်တော်ရဲ့အမှားတွေကပဲကျွန်တော်အမှတ်သားဖြစ်ပါတယ်။ကျွန်တော်ဘဝရဲ့ထွန်းတောက်တဲ့ကောင်းရင်တွေအားလုံးကလင်းလက်တဲ့ကျဲပွင့်လေးတွေပါ။အခုလက်ရှိအနေအထားတိုင်းရောဖြတ်တန်းခဲ့ရတဲ့ဘဝကိုရောနောက်ဖြစ်လာမယ့်ကျွန်တော်အနာဂတ်ဘဝကိုပါကျွန်တော်ချစ်ပါတယ်လို့ RM ကပြောသွားပါတယ်။ BTS အဖွဲ့ရဲ့ Love Yourself ကိုပါကိုချစ်ဖို့ဆိုတဲ့သုံးချက်တွေတေးတဲ့ပြားကစပြီးတော့ဖြန့်ချီတဲ့2019နှစ်ခုနှစ်မှာရဲ့ကအကောင်းဆုံးတေးတဲ့ပြားဆင်းရဲ့ထိတ်ဆုံးမှုရှိနေပါတယ်ရှင်။
Yeah, unbelievable.
American ပြည်အောင်စုအနောက်ခြမ်း Los Angeles မြို့မှာကျင်းပတဲ့ A Star is Born ရုပ်ရှင်အထူးပွဲမှာအဲဒီရုပ်ရှင်မှာမင်းသမီးဖြစ်နေပါဝင်တရုတ်ဆောင်တဲ့အဆိုတော် Lady Gaga ငွေရောင်ပိုက်ကွန်ဝတ်ဆောင်တဲ့ပရိသတ်ရှေ့ကိုရောက်လာခဲ့ပါတယ်။သူပထမအဦးဆုံးမင်းသမီးဖြစ်နေပါဝင်တရုတ်ဆောင်တဲ့ဒီရုပ်ရှင်ကနေပဲ Venus နဲ့ Toronto ရုပ်ရှင်ပွဲတော်တွေမှာလည်း Lady Gaga ကပရိသတ်တွေကိုဖန်ဆားခဲ့ပြီးပါပြီ
။ Maybe it's time to look the old ways again.Maybe it's time to let the old ways die. Takes a lot to change a man. Hell, it takes a lot to try. You know, man, in the old days, I always knew, like, you were going to do something, that you'd be all right.
ရုပ်ရှင်ကတော့အဲလီဆိုတဲ့အမျိုးသမီးလေးကိုနာမည်ကျော်ဂီတသမားတို့ကဂီတလောကရဲ့လက်တွဲခေါ်ပြီးတော့သူကြော်ကြားတဲ့အထိအစအစအရာရာပံ့ပိုးတင်ပြပေးတဲ့ဇာတ်လမ်းပဲဖြစ်ပါတယ်။ဒီရုပ်ရှင်မှာအဲ့ဒီဂီတသမားဖြစ်တဲ့တရုတ်ဆောင်တဲ့နာမည်ကြီးမင်းသား Bradley Cooper ကဒီစကားမှာပါဝင်တရုတ်ဆောင်ရုံနေမှာကဒါရိုက်တာလည်းလုပ်ပါတယ်။ပထမဦးဆုံးအချိန်ဒါရိုက်တာလုပ်တာလည်းဖြစ်ပါတယ်။ဒီမှာသူတို့နှစ်ဦးလုံးရဲ့တရုတ်ဆောင်ပုံကိုရောနောက်ပြီးတော့ Bradley Cooper ရဲ့ဒါရိုက်တာလုပ်ရိုက်ကူးတာကိုပါရုပ်ရှင်ဝေဖန်ရေးသမားတွေကချီးကျူးကြတာပါ။A Star is Born ရုပ်ရှင်ကိုအော်တိုဘာလ5ရက်နေ့မှာအမေရိကန်ပြည်အစုတလွန်ရုပ်ရှင်ရုံတွေမှာစပြီးတော့ပြသမှာဖြစ်ပါရဲ့ရှင
် We're far from the shallow now
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yacht.
မဤသနာကျော်စီစဉ်တင်ဆက်တဲ့သက်တမ်းရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုကတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ရမယ့်အလှည့်ရောက်ပါပြီ။အခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့ပညာသင်ဆုအစီအစဉ်နဲ့နယူးယောက်ပြည်နယ်ဆရာကျူတက်ကတူမှာပညာရေးဆရာယဉ်ကျေးမှုဘာသာရပ်နဲ့မဟာပွဲ့တင်နန်းတက်ရောက်တင်ယူနေတဲ့မက်ခင်ချစ်ဝင်းကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
တူယုံချင်ရခန်းကဏ္ဍလေးမှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်။နိုင်ငံတကာအကြောင်းသားတယောက်ဖြစ်တဲ့အတွက်ကြောင့်အခက်အခဲလေးတွေတော့အများကြီးကြုံရပါတယ်။ဒါပေမဲ့လည်းအကောင်းဆုံးစူးစမ်းသွားမယ်ဆိုတဲ့စိတ်နဲ့ကိုယ်တက်နိုင်ဆုံးစူးစမ်းပြီးတော့တက်ရောက်နေရပေါ့နော်။ကျွန်တော်အနေနဲ့ပထမနှစ်မာစတာအကြောင်းသူတယောက်အနေနဲ့စာသင်ခန်းထဲကတွေ့ကြုံရတဲ့ငင်းမှုတွေအကြောင်းပြောပြချင်ပေါ့နော်။ကျွန်တော်ဒီအတန်းထဲမှာတဦးလေးတော့နိုင်ငံတကာအကြောင်းသားတယောက်ဖြစ်တဲ့အဲ့ဒီအတွက်လည်းဂုဏ်ယူမိတယ်ပေါ့နော်ဒါပေမဲ့လည်းတပြိုင်တည်းမှာပဲအခက်ခဲတွေရောရှိတာပေါ့ဘာလို့လဲဆိုတော့ဘာသာစကားသူတို့ရဲ့တန်နေအတန်ထား၃နှုံးနေ academic ဆိုင်ရာ၃နှုံးနေပေါ့နော်ဒါတွေကိုကျွန်တော်အများကြီးလေ့လာရတယ်ပြန်ပြီးတော့အများကြီးဖတ်ရတယ်ပေါ့နော်အတန်ထဲမှာကိုသည်ဟိုဆွေးနွေးမှုကောင်းစဉ်တိုင်းမှာကိုသည်ပြောရမယ်ဆွေးနွေးရမယ်ကိုယ့်ရဲ့အထင်အမြင်တွေကိုပြောရမယ်ပေါ့နော်သို့ပေမဲ့လည်းတစ်ခါတလေအတန်းထဲမှာဆွေးနွေးတဲ့ဘာသာရပ်ဆိုင်ရာစကားလုံးတွေကိုရင်းနှီးမှုတိစောက်ရတယ်ပေါ့နော်ပထမဦးဆုံးအဆင့်ကျွန်တော်တို့အတန်းမစခင်မှာကျွန်တော်တို့ဖတ်ရတဲ့စာတွေရှိပေါ့နော်အဲ့ဒီစာတွေပေါ်မှာရောကျွန်တော်တို့ဘယ်လောက်ထိဟိုသိလဲဘယ်လောက်ထိနားလည်လဲဆိုတာကိုအတန်းထဲမှာပြန်ဆွေးနွေးရတယ်အဲ့ဒီပုံမှာဘာအခက်ခဲဆုံးဖြစ်လဲဆိုတော့ကျွန်တော်တို့နဲ့မရင်းနှီးတဲ့သင်ငန်းစာရဲ့နောက်ခံအကြောင်းအရာပဲဖြစ်ပါတယ်။နောက်ခံအကြောင်းအရာဒီကိုယ်နိုင်ငံအကြောင်းမဟုတ်ဘူး။ကိုယ်နိုင်ငံရဲ့ပညာရေးနဲ့လည်းမသက်ဆိုင်ဘူးလို့သူတို့ရဲ့နောက်ခံအကြောင်းအရာတွေသူတို့ရဲ့သမိုင်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီသူတို့ဒီအမေရိကန်နိုင်ငံရဲ့သမိုင်းကိုဘယ်လောက်ထိသိအောင်သိတဲ့ဆိုအောင်တော့သူတို့အမေရိကန်နိုင်ငံသားတွေကြုံတွေ့ရတဲ့သူတို့ဘိုးဘေးဘီပင်ကြုံတွေ့ကြရတဲ့သူတို့ကိုယ်တိုင်လက်ရှိကြုံတွေ့နေရတဲ့ဖြစ်တဲ့အခက်အခဲတွေသူတို့ရဲ့သမိုင်းတွေကိုကျွန်တော်တို့က သူတို့လောက်မသိနိုင်ပေါ့နော်အဲ့တော့စာဖတ်တယ်ဆိုပေမဲ့လည်းကျွန်တော်တို့ဒီစာပေါ်မှာနားလည်ပေမဲ့သူတို့ရဲ့တမိုင်းချောင်းကိုနားလည်ဖို့ကတော်တော်ကြိုးစားယူရတယ်ပေါ့နော်အဲ့ဒီပုံမှာဟိုဆွေးနွေးတဲ့အခါမှာမိရဲ့အတွေးအမြင်တွေဒီတစ်ဖက်အသားပေါ်မှာတစ်ဖက်လူရဲ့တမိုင်းချောင်းကိုသိချမသိပဲနဲ့ဝင်ဆွေးနွေးတဲ့အခြေအနေမျိုးမဖြစ်အောင်ကိုယ့်ဘက်ကအများကြီးကြိုးစားရတယ်သူတို့ပြောတာကိုရင်နားထောင်ရတယ်အဲ့တော့ဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ဒီပညာရေးကိုစိတ်ဝင်စားတဲ့အတွက်ကြောင့်ဒီပညာရေးနဲ့သက်ဆိုင်တဲ့ဘာသာရပ်ကိုယူတယ်အခုတက်နေတဲ့ဘာသာရပ်တွေလည်းဒီပညာရေးနဲ့သက်ဆိုင်တဲ့ရှုထောင့်မျိုးစုံကနေဒီပညာရေးကိုသုံးသပ်ရှုမြင်ပြီးတော့ကျွန်တော်တို့ဒီပညာရေးကနေဘလို့ကောင်းတဲ့ဝင်းကျင်ဘလို့ကောင်းတဲ့ society တွေကိုပြုပြင်ပြောင်းလဲလို့ရလဲပေါ့နော်ကောင်းသောပြုပြင်ပြောင်းလဲမှုမျိုးတွေကိုပညာရေးကနေတစ်ဆင့်ဘလို့တွေလုပ်လို့ရမလဲဆိုတာကိုလေ့လာရတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ဘာသွားစဉ်းစားမိလဲဆိုတော့ကျွန်တော်တို့စာသင်ကမ်းထဲရရင်ကျေးမှုတွေတိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာသင်ကြားသင်ယူမှုပုံစံတွေသူများပြောတာကိုနားထောင်ရမယ်အထူးသဖြင့်ဆရာဆရာမပြောတာကိုနားထောင်တယ်အကြောင်းသားအကြောင်းသူရဲ့အတွေ့အမြင်တွေကိုကျွန်တော်တို့ပြောပြပိုင်မှာရှိဘူးပေါ့နော်ဒီစာသင်ကမ်းထဲရရင်ကျေးမှုတွေကျွန်တော်တို့လူမှုပတ်ဝန်းကျင်အထိကျွန်တော်တို့ပါသွားတယ်ပေါ့နော်အဲ့တော့စာသင်ကမ်းကကောင်းမွန်တဲ့ရင်ကျေးမှုတစ်ခုတစ်ရက်ကိုမွေးဖွားလိုက်နိုင်မယ်သာဆိုလို့ရှိရင်ကျွန်တော်တို့တွေဒီကောင်းမွန်တဲ့ရင်ကျေးမှုထွန်းကားတဲ့လူမှုအတိုင်းအဝန်းတစ်ခုကိုကျွန်တော်တို့ဒီစာသင်ကမ်းထဲကနေနီးနာယူပြီးတော့တည်ဆောက်လို့ရတယ်ဆိုတော့ကျွန်တော်နားလည်သွားတယ်ပေါ့နော်ကျွန်တော်တွေ့ရတဲ့အခက်အခဲတွေကနေပြီးတော့တစ်ဆင့်ပြန်လဲသင်ယူမယ်ပြီးတော့ဒီအခက်အခဲတွေကနေကျွန်တော်ဒီကောင်းမွန်သောအပြောင်းလဲတစ်ခုကိုကျွန်တော်ကိုယ်တိုင်အရင်ပြောင်းလဲယူမယ်ပြီးလို့ရှိရင်ကျွန်တော်ဒီကိုယ်လူမှုအတိုင်းအဝန်းကိုနဲ့ဆက်ပတ်သက်နေတဲ့လူမှုအတိုင်းအဝန်းတစ်ခုမှာဒီစာသင်ခန်းထဲရလို့ရင်ကျေးမှုတစ်ခုကိုပြောင်းလဲယူနိုင်ဖို့မျှော်လင့်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာစီစဉ်ကိုတော့အစီအစဉ်နဲ့အပြီးမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 3251 တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ခုကတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးမှာပ
ါအမေရိကန်နဲ့ကနေဒါဆိုတာတောင်ရှိသူတွေနောက်ဆုံးအချိန်ထိကြိတ်နဲ့ဆွေးနွေးပြီးနောက်မနေ့နောက်ပိုင်းမှာပဲကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တရရရှိတဲ့အကြောင်းကြီးညာလိုက်ပါတယ်အမေရိကန်ကနေဒါမက္ကဆီကိုသုံးနိုင်ငံကြားအသစ်ချုပ်ဆိုလိုက်တဲ့ USMCA သဘောတူညီချက်အသစ်ကတော့နှစ်ပေါင်းဆယ်လောက်တည်ထောင်ရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာအစားထိုးသွားမှာပါတရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကို American ပြည်သူစုံစမ်းစစ်ဆေးပြုလို့ FBI ကစုံစမ်းစစ်ဆေးနေတဲ့လုပ်ငန်းတွေမှာအသေးစိတ်စီမံခန့်ခွဲနေတာမရှိတဲ့အကြောင်းသမ္မတအင်ပြူတော်ကပြောဆိုလိုက်ပါတယ်အတိုက်ကဒီမိုကရက်90တချို့ကတော့စုံစမ်းစစ်ဆေးရမယ့်ဘောင်းကျင်းလွန်းနေဆိုပြီးစိုးရိမ်နေကြတာပါအင်ဒိုနီးရှားနိုင်ငံငရေနဲ့ဆူနာမီရေလဲတိုင်ခံခဲ့ရတဲ့ဆူလာဝေစီကျွန်း11ဒေသအတွက်နိုင်ငံတကာအကူအညီတွေကိုလက်ခံမှုသမ္မတဂျိုကိုဝီဒိုတို့ကခွင့်ပြုလိုက်ပါတယ်။ကပေးတဲ့အဆိုအဆုံးခံခဲ့ရတဲ့ဆူလာဝေစီကျွန်းပေါ်ကပလူးမြို့မှာဒီနေ့အစောပိုင်းထိအာဏာပိုင်တွေအတည်ပြုထားတဲ့တည်ဆုံသူအရေအတွက်ကတော့844ယောက်တည်ရှိပါတယ်။ဒီနေ့နိုဘယ်ဆေးသတ်ပညာဆုရှင်တွေဖြစ်ကင်ဆာရောဂါကုသနာမယ့်နည်းလမ်းတွေကိုရှာဖွေခဲ့ကြတဲ့အမေရိကန်ပြည်သူ Texas Tech သူက James Ellison နဲ့ဂျပန်နိုင်ငံ Kyoto Tech သူက Tatsuku Honshio တို့ကိုပူးတွဲချီးမြှင့်လိုက်ပါတယ်။ကင်ဆာရောဂါကုသရာမှာလူခန္ဓာကိုယ်ရေကခုခံစွာစနစ်ကိုထိန်းချုပ်သုံးပြနိုင်မယ့်နည်းလမ်းတွေကိုရှာဖွေတွေ့ရှိခဲ့ကြတဲ့အတွက်ဆုချီးမြှင့်မှုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလဲဆွေရနိုင်ငံ Stockholm မြို့က Karolinska Tech သူနိုဘယ်ဆေးပညာဆုရွေးချယ်ရေးဖွဲ့ကကြေညာလိုက်တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါရှင်ဒီညအပိုင်းအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကဘွိုက်တက်ဇော်ညက်ဖြစ်ပါတယ် VOA American အသံမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24/40/51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.